Welcome to the Voice of America in Burmese.
လာညတမရှင်ဖေဖော်ဝါရီလ5ရက်တောက်ချာနေ냐ပဲအတွက် VOA မြန်မာပိုင်းအစီအစဉ်တွေကို Washington မြို့တော်ကနေပြီးတော့တိုက်ရိုက်အသံလွှင့်နေပါပြီရှင်ကျွန်မဆွေမြတ်မှာပါ NLD ဒီကနေ့မြန်မာနိုင်ငံမှာဒီ NLD အမတ်တွေ online ကနေပြီးတော့အရေးပေါ်အစည်းအဝေးကျင်းပပြီးတော့လွှတ်တော်95ရောက်ပါဝင်တဲ့ပြည်ထောင်စုလွှတ်တော်ကိုဇော်အပြုကော်မတီကို NLD ပါတီကဖွဲ့စည်းလိုက်ပါတယ်စစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့အပေါ်ဆန့်ကျင်ဆန္ဒပြပွဲတွေလည်းနိုင်ငံနေရာတော်တော်များများမှာဖြစ်ပေါ်နေပါတယ်ဒီကောင်တက္ကသိုလ်ကကျောင်းသူကျောင်းသားတွေချီတက်ကြွေးကြော်ဆန္ဒပြနေကြတာဖြစ်ပါရဲ့ရှင်အခုလိုတက္ကသိုလ်တွေကကျောင်းသားတွေအပြင်ဆရာဆရာမတွေကလည်းဖဲကြုံးနေလှုပ်ရှားမှုမှာပါဝင်ခဲ့ကြပါတယ်သူတို့လိုပဲဝင်ကြီးဌာနတော်တော်များများကဝန်ထမ်းတွေကလည်းအာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒထုတ်ဖော်မှုတွေကိုပြုလုပ်နေကြပါတယ်။ပြည်သူတွေကလည်းတက်နိုင်တဲ့နည်းနဲ့ကန့်ကွက်ဆန့်ကျင်ဆန္ဒမှုတွေပြမှုတွေကိုလုပ်နေပါတယ်။ခုလိုပြည်တွင်းမှာဖြစ်နေတဲ့အခြေအနေတွေကိုဒီနေ့ညအစီအစဉ်မှာစတိုက်တင်ဆက်ပေးသွားမှာပါ။အခုအရင်ဆုံးကတော့ကမ္ဘာမှာထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမန်နန်းလောင်နဲ့ကိုရနိုင်တို့ကကြေညာပေးကြပါမယ်ရှင်။မြန်မာစစ်တပ်ကအတင်းရယူထားတဲ့အာဏာကိုလက်လွတ်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းတောင်းဆိုလိုက်ပါတယ
် There can be no doubt in a democracy force should never seek to overrule the will of the people or attempt
democracy စနစ်မှာတရားဝင်ရွေးကောက်ပွဲရလာကိုပြောင်းပြဖို့ကြိုးစားတာမျိုးလှုပ်လို့မရဘူးဆိုတာတန်ညာရှိစရာမလိုပါဘူးဖန်စီခံရသူတွေတက်ကြွလှုပ်ရှားသူတွေနဲ့တာဝန်ရှိသူတွေကိုပြန်လွတ်ပြီးတော့ရယူထားတဲ့အာဏာကိုမြန်မာစစ်တပ်ကဆွတ်လွတ်တင်ပါတယ်ဆက်သွယ်ရေးလုပ်ငန်းတွေမှာကန့်သတ်ထားတာတွေကိုရုတ်သိမ်းပြီးတော့အင်အားသုံးကင်တွေတာမျိုးကိုရှောင်ရှားပါဆိုပြီးသမ္မတဂျိုးဘိုင်ဒန်ကပြောဆိုသွားတာပါအမေရိကန်နိုင်ငံခြားရေးမူဝါဒတွေနဲ့ပတ်သက်လို့နိုင်ငံခြားရေးဌာနမှာကြာတာပြင်းနေကပထမဆုံးလာရောက်ပြောကြားချိန်မှာသမ္မတကအဲ့ဒီလိုပြောဆိုသွားတာပါသမ္မတဟောင်းဒိုနယ်ထရမ့်လက်ထက်မှာလစ်လျူရှူထားခဲ့တဲ့နိုင်ငံတကာဆက်ဆံရေးကိုသူ့လက်ထက်မှာပြန်တိုးတက်အောင်လုပ်သွားမယ်လို့လည်းမစ္စတာဘိုင်ဒန်ကပြောပါတယ်ကမ္ဘာစင်မြင်အလဲမှာအမေရိကန်ပြောက်ကွယ်နေလို့မဖြစ်သလိုအမေရိကန်နိုင်ငံခြားရေးမူဝါဒမှာဒီမိုကရေစီရေးကအဓိကဖြစ်တယ်လို့လည်းပြောပါတယ်အမေရိကန်နာပဒနာဆိုပြီးကြွေးကြော်ခဲ့တဲ့သမ္မတဟောင်းထရမ့်လက်ထက်မှာအာဏာရှင်အစိုးရတွေအပေါ်သဘောထားပြော့ပြောင်းမယ်လို့အမေရိကန်မိဖက်နိုင်ငံတွေနဲ့ဆိုရင်တော့မကြာခဏဆိုသလိုအခြေအတင်ဖြစ်ခဲ့တာပါသမ္မတဘိုင်ဒန်ကတော့မဟာမိတ်နိုင်ငံတွေဟာအမေရိကန်ရဲ့အကြီးမားဆုံးအင်အားတစ်ရပ်ဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်မြမအရင်နဲ့ပတ်သက်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးကဝါရှင်တန်အခြေဆိုင်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံတပ်အမတ်တွေနဲ့တယ်လီဖုန်းဆက်ဆွေးနွေးခဲ့ပါတယ်အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဂျိတ်ဆာလီဗန်ကမြန်မာနိုင်ငံစစ်အာဏာသိမ်းမှုနဲ့ပတ်သက်လို့သမ္မတဂျိုးဘိုင်ဒန်အနေနဲ့အထူးစိုးရိမ်နေတယ်လို့ဒီအချက်အတက်ကိုအာဆီယံနိုင်ငံတွေဖက်ကအလေးထားတဲ့အပေါ်ကျေးဇူးတင်ကြောင်းထည့်သွင်းပြောဆိုခဲ့တယ်လို့အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရသူအမ်လီဟွန်းကဖေဖော်ဝါရီလ၄ရက်နေ့ဆွဲနဲ့သတင်းထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံမှာဒီမိုကရေစီစနစ်ချက်ချင်းပြန်လည်ကျင့်သုံးနိုင်ရေးအတွက်ဒေသရင်းနိုင်ငံတွေရဲ့အားပေးထောက်ခံမှုအရေးကြီးပုံကိုလည်းမစ္စတာဆာလီဗန်ကထောက်ပြခဲ့တယ်လို့ကြေညာချက်မှာဖော်ပြပါတယ်တချိန်တည်းမှာပဲအာဆီယံနိုင်ငံတွေနဲ့အမေရိကန်နိုင်ငံကြားဆက်ဆံရေးတိုးချဲ့မယ်လို့အမေရိကန်အစိုးရကကတိကဝတ်ပြုထားတာကိုလည်းလုံခြုံရေးအကြံပေးကအလေးထားပြောဆိုခဲ့တယ်လို့လည်းဖော်ပြထားပါတယ်။ဖေဖော်ဝါရီလတရနေ့ကစစ်အာဏာသိမ်းမှုအပေါ်ဆန့်ကျင်တဲ့အာဏာဖီဆိုင်ရေးလှုပ်ရှားမှုတွေကိုသက်ဆိုင်ရာကနိုင်နေနေပေမဲ့လို့မြန်မာနိုင်ငံမျိုးကြီးတွေမှာအာဏာဖီဆိုင်ရေးလှုပ်ရှားမှုအမျိုးမျိုးပေါက်ပေါက်လာပါတယ်။အာဏာဖီဆိုင်တဲ့အနေနဲ့နေအိမ်မှာပဲတံပုံးတွေအုတ်ခွက်တွေကိုတီးတာကျမရေဝန်ထမ်းအပါဝင်အစိုးရဝန်ထမ်းတွေအလုံးမစင်မဲ့နေတာနဲ့လမ်းမော်ထွက်ပြီးဆန္ဒပြတာမျိုးလို့နှီးပေါင်းစုံနဲ့ဆန္ဒထုတ်ဖော်နေကြတာပါစစ်ဖက်ကလည်းဆန္ဒပြသူတွေစီစဉ်လို့မရအောင် Facebook လူမှုကွန်ရက်ဆက်မနာကိုပိတ်ထားသလိုအတိုက်ခံတွေကိုနိုင်နေတဲ့အနေနဲ့ဖန်စီအရေးယူတာတွေလည်းတိုးလှုပ်လာနေပါတယ်မြန်မာနိုင်ငံတွင်သတင်းဌာနတွေကိုသက်ဆိုင်ရာကထိန်းချုပ်ထားတာဒါမှမဟုတ်အခြားလှုပ်လှက်တဲ့သတင်းဌာနတွေဖက်ကလည်းတတိထားလှုပ်ကန်နေရတဲ့အခြေမျိုးမှာသတင်းရဖို့ Facebook ကနေအဓိကအားကိုးနေကြတာဖြစ်ပါတယ်အကြမ်းမဖက်အာဏာဖီဆိုင်ရေးလှုပ်ရှားမှုတွေဟာလုံခြုံရေးတင်းကျပ်ထားတဲ့နေပြည်တော်အပါအဝင်တိုင်းနယ်ပြည်နယ်အသီးသီးမှာပေါ်ပေါက်လာနေပါတယ်။စစ်အုပ်ချုပ်ရေးအဖွဲ့ကနောက်ဆုံးဖမ်းဆီးထားသူတွေမှာအာဏာဖီဆိုင်ရေးလှုပ်ရှားကြဖို့လူသိရှင်ကြားတိုက်တွန်းခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD နာယကဦးဝင်းထိန်လည်းပါပါတယ်။အာဏာသိမ်းခဲ့တဲ့တနင်္လာနေ့ကလေးကဖမ်းဆီးထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကတော့နေပြည်တော်ကနေအိမ်မှာပဲထိန်းသိမ်းထားတယ်လို့လည်းပါတီပြောခွင့်ရသူဦးကြည်တိုးကပြောပါတယ်။မြန်မာစစ်တပ်ပိုင်းဥပိုင်ကုမ္ပဏီနဲ့ဖက်ဆက်လုပ်နေတဲ့လုပ်ငန်းတွေရပ်ပစ်တော့မယ်လို့ဂျပန်နိုင်ငံအခြေစိုက်ကီရင်အဖျော်ယမကလုပ်ငန်းကဖက်ပြိုင်လ9ရက်နေ့မှာကြေညာချက်ထုတ်ပြန်ပါတယ် မြန်မာနိုင်ငံမှာစစ်အာဏာသိမ်းလိုက်တဲ့အပေါ်ဆိုရင်ဒီလိုဒီလောက်ရဟာကုမ္ပဏီရဲ့စံနှံမှုနဲ့လူအခွင့်ရေးဆိုင်ရာမူဝါဒတွေနဲ့မကန့်ညီဘူးလို့လဲကုမ္ပဏီမှုဆောင်အရာရှိချုပ်ယိုရှိနိုရီအီโซဆာကီရဲ့ကြေညာချက်မှာပါရှိပါတယ်မြန်မာစီးပွားရေးဥပိုင်လီမိတက်ဟာရွှင်ကြရဲအပေါ်လူမျိုးရုံတပ်ဖြတ်မှုကျွလွန်တာအပါအဝင်လူခွင့်ရေးချိုးဖောက်နေတယ်လို့ဆွဆွဲခံရတဲ့မြန်မာစစ်တပ်ရဲ့အစိတ်အပိုင်းတစ်ခုအဖြစ်ကုလသမဂ္ဂကသတ်မှတ်ထားတာပါမြန်မာတာဝန်ရှိသူတွေကတော့ရွင်ကြားဆိုတဲ့အတုံးကိုလက်မခံသလိုနိုင်ငံတကာကဆွဆွဲနေသလောက်လူခွင့်ရေးချိုးဖောက်တာမရှိဘူးလို့ညင်ဆိုထားတာဖြစ်ပါတယ်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
ဗီယိုကနေတောက်ချာနေညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။ကမ္ဘာတော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ104သန်းကျော်နဲ့သေဆုံးသူ 2.3 သန်းကျော်သွားပြီဖြစ်တယ်လို့ Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်စောင့်ကြည့်ရေးဌာနကဒီနေ့အစောပိုင်းမှာပြောလိုက်ပါတယ်။ဒီထဲမှာအမေရိကန်ပြည်ထောင်စုကရောဂါကူးစက်ခံသူ26သန်းနဲ့ကမ္ဘာမှာကူးစက်မှုအများဆုံးနိုင်ငံအဖြစ်ဆက်ရှိနေပြီးတော့အိန်းနောက်တော့အိန္ဒိယနိုင်ငံက 10.8 သန်းနဲ့ဒုတိယဘရာဇီးလ်နိုင်ငံက 9.3 သန်းနဲ့တတိယအများဆုံးဖြစ်ပါတယ်။အမေရိကန်ပြည်သူတွေအနေနဲ့လာမယ့်တနင်္ဂနွေနေ့မှာကစားမယ့် Super Bowl လို့ခေါ်တဲ့အမေရိကန်မျိုးသားဘောလုံးဖိုင်နယ်ကိုကိုယ့်အိမ်မှာပဲကိုကြည့်ကြဖို့ကိုလည်းကျွန်မရဲ့တာဝန်ရှိသူတွေကတိုက်တွန်းလိုက်ပါတယ်။အချိန်ထဲမှာပဲ Pfizer Company ကတော့အိန္ဒိယနိုင်ငံမှာ COVID-19 ကာကွယ်ဆေးအဖြစ်အရေးပေါ်အသုံးပြုဖို့ရှောက်ထားတာကိုပြန်ရုပ်သိမ်းလိုက်ပြီဖြစ်တယ်လို့ Reuters သတင်းဌာနကဒီနေ့ပြောပါတယ်။အိန္ဒိယတာဝန်ရှိသူတွေက Pfizer ရဲ့ဆေးတွေကိုအိန္ဒိယနိုင်ငံမှာစမ်းသပ်ထားတာမရှိတဲ့အတွက်အရေးပေါ်အသုံးပြုဖို့အတွက်အကြံမပြုခဲ့ဘူးလို့အိန္ဒိယတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။Johnson & Johnson ဆေးကုမ္ပဏီကသူတို့စီကနေထုတ်တဲ့တလုံးနဲ့ထိုးစရာလိုတဲ့ COVID-19 ကာကွယ်ဆေးကို American အစားအစာနဲ့ဆေးဝါးကုကေဌာန FDA ကနေအတည်ပြုချက်ရဖို့တောင်းခံထားတယ်လို့ကျောင်းသားရင်းတွေကပြောလိုက်ပါတယ်။ဒီကာကွယ်ဆေးကိုအရေးပေါ်အဖြစ်အသုံးပြုဖို့ကိစ္စကိုဆွေးနွေးဖို့အတွက်ကာကွယ်ဆေးနဲ့သက်ဆိုင်ရာဇီဝပစ္စည်းအကြံပေးကော်မတီနဲ့လာမယ့် February 26ရက်နေ့မှာတွေ့ဆုံဖို့စီစဉ်ထားတယ်လို့ FDA ကပြောပါတယ်။အချိန်ထဲမှာပဲကမ္ဘာတော်ကဆင်းရဲတဲ့နိုင်ငံတွေကိုကာကွယ်ဆေးတွေဖြန့်ချီဖို့ရည်ရွယ်ပြီးလှုပ်ဆောင်နေတဲ့ COVAX လုပ်ငန်းရဲ့အရေးပါမှုကိုအမေရိကန်သမ္မတဂျိုးဘိုက်ဒန်အစိုးရကမနေ့ကျသောပိုင်းနေ့မှာမိမောင်းထုတ်ပြလိုက်ပါတယ်။ဒါပေမဲ့ COVAX အစီအစဉ်ဥဆောင်သူတွေတဲကအဖွဲ့ဖြစ်တဲ့ Gavi အဖွဲ့ကိုပြီးခဲ့တဲ့ဒီဇင်ဘာလကအတည်ပြုပေးထားတဲ့ဒေါ်လာ4ဘီလီယံထက်တော့ထပ်တိုးပေးနိုင်ခြင်းမရှိဘူးဆိုတာကိုလည်းဝန်ခံပြောကြားလိုက်ပါတယ်ခင်ဗျာ။တရားစွဲခံရတာကနေသန္ဓေမှန်ကင်းလွတ်ခွင့်တောင်းတဲ့အီရန်သန္ဓေမှန်ကို2018ခုနှစ်ကဘယ်ရစ်မျိုးမှာဘုံခွဲဖို့ကြံစီမှုနဲ့ဘယ်လ်ဂျီယမ်တရားရုံးကထောင်ဒဏ်20ချမှတ်လိုက်ပါတယ်။အန်တဝပ်မျိုးတရားရုံးကအဆာဒိုလာအဆာဒီကိုအပြစ်ရှိကြောင်းဆုံးဖြတ်ပြီးတော့ပြစ်ဒဏ်ချမှတ်လိုက်တာပါ။ဘယ်ရစ်မျိုးမှာဘုံခွဲဖို့ကြံစီတုန်းကအဆာဒီဟာဩစတြီးယားနိုင်ငံမှာရှိတဲ့အီရန်သံရုံးမှာသန္ဓေမှန်ဖြစ်တောင်းဝန်ထမ်းဆောင်နေသူဖြစ်ပြီးတော့သူဟာပြင်သစ်နိုင်ငံပဲရစ်မြို့မှာပြည်ပရောက်အီရန်အတိုက်ခံလေးစီစဉ်တဲ့လူလူစုဝေးပွဲကိုတိုက်ခိုက်ဖို့အတွက်ဖောက်ခွဲပစ္စည်းတွေထောက်ပံ့ရသူဖြစ်ပါတယ်။သူ့ကိုပြစ်ဒဏ်ချမှတ်လိုက်တာဟာ1989ခုနှစ်အီရန်ဒေါ်လာရေးနောက်ပိုင်းအီရန်သံတမန်တအုပ်ကိုယောဘသမဂ္ဂမှာအကြမ်းဖက်ဝါဒနဲ့ပထမဆုံးအကြိမ်ပြစ်ဒဏ်ချမှတ်လိုက်တာလည်းဖြစ်ပါပဲ။အမေရိကန်သမ္မတဂျိုးဘိုင်ဒန်က2015အီရန်နျူကလ িয়ার သဘောတူစာချုပ်ကိုပြန်ပါဝင်ပြီးတော့အီရန်ပေါ်မှာပြီးခဲ့တဲ့သမ္မတထရမ့်အစိုးရကတန်ခတ်ထားတာတွေကိုပြန်ရုပ်သိမ်းဖို့စဉ်းစားနေချိန်မှာပဲအခုလိုဆုံးဖြတ်ခဲ့တာဖြစ်ပါတယ်။2018တုန်းကဘုံခွဲတိုက်ခိုက်ဖို့ကြံစီမှုကိုအချိန်မီတားစီးနိုင်လိုက်ပြီးတော့အစာဒီကိုလည်းဂျာမနီမှာ2018ဇူလိုင်လကဖမ်းဆီးနိုင်ခဲ့ပါတယ်။အဲ့နောက်တော့သူကသန္ဓေမှန်ကင်းလွတ်ခွင့်လျှောက်ထားတာကိုဂျာမနီနဲ့ဘယ်လ်ဂျီယံအာဏာပိုင်တွေဘက်ကပယ်ချခဲ့တာဖြစ်ပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံညူဒီလီမြို့အပြင်ဘက်မှာလည်းသမားတွေထောင်ထဲချီဆန္ဒပြနေကြတာကိုသတင်းမီဒီယာတွေဆိုရှယ်မီဒီယာတွေမှာရေးသားဖော်ပြနေကြတာတွေကိုဝန်ကြီးချုပ်နရင်ဒရာမိုဒီအစိုးရကဒေါသတကြီးနဲ့တုံ့ပြန်လိုက်ပါတယ်။အိန္ဒိယအစိုးရဟာသတင်းတောက်တွေကိုဖမ်းဆီးတာသူတို့ရဲ့ Twitter အကောင့်တွေကိုထိမ့်ချုပ်တာတွေလုပ်လိုက်ခြင်းအပြင်သတင်းမီဒီယာတွေနဲ့လွတ်လပ်စွာပြောဆိုခွင့်အပေါ်ပိတ်ပင်တားဆီးတာတွေကိုအရှိန်အဟုန်မြင့်လှုံ့ဆော်လိုက်တာဖြစ်တယ်လို့ဝေဖန်သူတွေကပြောပါတယ်။တချို့ Twitter အကောင့်တွေကိုအခုတော့မှပြန်ပေးလိုက်ပြီးဖြစ်ပေမဲ့လည်းသတင်းတောက်၉ယောက်နဲ့အတိုက်ခံအမတ်တယောက်တို့ကတော့ဆန္ဒပြပွဲတွေပေါ်မှာသူတို့ရဲ့သတင်းပေးပို့ချက်တွေနဲ့ပတ်သက်ပြီးတော့နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုစွဲချက်တွေနဲ့ရင်ဆိုင်နေရပါတယ်။လူခွေးစောင့်ကြည့်အဖွဲ့ HRW နဲ့နယ်စည်းမခြားသတင်းသမားများအဖွဲ့တို့ကတော့အိန္ဒိယအစိုးရရဲ့လုပ်ရဟာစဉ်စားဖြတ်တောက်မှုဖြစ်တယ်ဆိုပြီးတော့ပြစ်တင်ရှုတ်ချပါတယ်။သတင်းတော့ဒီပေါ်မှာဆွဲထားတဲ့အမှုတွေဟာ သတင်းမီဒီယာတွေကိုချိန်ချောင်းနောက်ရှက်တာထိန်းချုပ်တာတွေလုပ်ဖို့ကြိုးပမ်းမှုဖြစ်တယ်ဆိုပြီးတော့လဲ The Editors Guild of India ကပြောလိုက်ပါတယ်ခင်ဗျာ
ထိတ်တန့်ရောက်နေတဲ့သတင်းတွေကိုမန်နန်းလောင်နဲ့ကိုရနိုင်တို့ကြီးညာပေးခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့ February 5ရက်တောက်ကြနေညဘက်အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA အစီအစဉ်တွေကိုည10နာရီအထိလိုင်းတို19 25 32တို့ကနေထုတ်လွှင့်ပေးနေပါတယ်။လိုင်းလက်မီတာ190ကနေလည်း9နာရီခွဲအထိထုတ်လွှင့်ပေးပါတယ်ရှင်။မြန်မာနိုင်ငံမှာရသအစိုးရကောင်းဆောင်တွေကိုဖမ်းဆီးပြီးတော့စစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့အပေါ်မှာစန့်ကျင်ဆန္ဒပြမှုတွေနိုင်ငံအနှံ့မှာဖြစ်ပေါ်နေပါတယ်။လူငယ်ကျောင်းသားတွေလမ်းပေါ်ထွက်ဆန္ဒပြပွဲတွေဒီကနေ့စတင်ပြုလုပ်ကြသလိုအစိုးရဝန်ထမ်းတွေကလည်းစစ်အစိုးရနဲ့မပူးပေါင်းမှုဆိုတဲ့အာဏာဖီဆန်ရေးဆန္ဒထုတ်ဖော်မှုတွေကိုဆက်လုပ်နေကြပါတယ်။ရန်ကုန်တက္ကသိုလ်ဒဂုံတက္ကသိုလ်အပါအဝင်တက္ကသိုလ်ကျောင်းသူကျောင်းသားရာနေချီကစစ်အာဏာရှင်စနစ်အလိုမရှိဆိုတဲ့ကြွေးကြော်သံတွေကြွေးကြော်ပြီးတော့ချီတက်ဆန္ဒပြကြပါတယ်။တက္ကသိုလ်ဆရာဆရာမတွေကလည်းသူတို့ရဲ့ဆန္ဒကိုထုတ်ဖော်နေကြပါတယ်။အစိုးရရန်ရည်ကြီးလက်ပတ်မှုရပ်သွားအောင်လို့အစိုးရဝန်ထမ်းတွေလုံနိုင်တယ်လို့ဒဂုံတက္ကသိုလ်သမိုင်းဌာနကတိကဒေါက်တာဝဝဲမော်ကပြောပါတယ်။
အခုထိတော့အားတခုအနေနဲ့တော်တော်လေးတော့ယုံကြည်ပါတယ်ကျမတို့ဒီအစိုးရဝန်ထမ်းတွေအားလုံးပါဝင်နေဆိုရင်ကျမတို့အစိုးရရန်တရားကြီးကလည်းဘက်ကိုမလွယ်ပါဘူးအားလုံးဒီ movement မှာပါမယ်ဆိုရင်ရန်ဆိုင်သွားလို့မိဘဖြစ်ပါတယ်ရှင်အဲဒါကြောင့်မို့ကျမတို့ကတော့ဒီအချိန်မှာရွေးချယ်စရာဒါပဲရှိတယ်
ဆရာနာသိမှုကိုကန့်ကွက်ပြီးတော့ကျမ်းမာရေးဝန်ထမ်းတွေစတင်ခဲ့တဲ့ Civil Disobedience ဖဲချိုးညီလှုပ်ရှားမှုမှာတခြားအစိုးရဌာနတွေလူမှုအဖွဲ့အစည်းတွေပူးပေါင်းပါဝင်လာကြတာဖြစ်ပါတယ်ဒီနေ့ဆိုရင်လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနအလုံသမားလူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနတိုင်းရင်းသားလူမျိုးများရေးရာဝန်ကြီးဌာနစတဲ့ဒီအစိုးရဌာနတွေကဝန်ထမ်းတွေလည်းပါဝင်လာကြပါတယ်ညဘက်အိမ်တွေကနေတံပုံးထိတာကဟွန်တီတာကဘာမကြီးတချင်းတီဆိုတာတွေကိုလည်းဒီနေ့ည၈နာရီမှာဆက်ပြီးတော့ပြုလုပ်ခဲ့ကြပါတယ်မြန်မာနိုင်ငံကလေယာဉ်မောင်မယ်တွေအင်ဂျင်နီယာတွေနဲ့ပြုပြင်ထိန်းသိမ်းရေးဌာနကဝန်ထမ်းတွေကလည်းဆရာနာသိမ့်မှုကိုငင်းငင်းချမ်းချမ်းစန့်ကျင်စန္ဒထော်ဖော်ထုတ်သွားမယ်လို့ကြေညာထုတ်ပြန်ပါတယ်အခုလိုမျိုးပြည်သူတွေကကိုယ့်ရဲ့အချုပ်အခြာအာဏာကိုပြန်လည်ရရှိအောင်စ조사နေမှုအပေါ် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကြိုးဆိုတယ်လို့ဗဟိုအလုံးမှုဆောင်အဖွဲ့ကလည်းကြေညာချက်ထုတ်ပြန်ပါတယ်အာဏာဖီဆန်မှုကြောင့်ဖန်ခံရတာဝန်ထမ်းဖြစ်ကနေထုတ်ဖယ်ခံရသူတွေကို LND ပါတီဝင်တွေကဝိုင်းဝန်းကူညီကြဖို့တာဝန်ရှိတယ်လို့လည်းကြေညာချက်ထဲမှာဖော်ပြပါတယ်။ပြည်သူလူထုရဲ့အချုပ်အခြာအာဏာဆုံးရှုံးမှုကိုပြည်သူနဲ့ဝန်ထမ်းကအကြမ်းမဖက်ငြင်းချမ်းတဲ့နိလန့်နဲ့အာဏာဖီဆန်ဖော်ထုတ်ပြသမှုကနေပြန်လည်ထိမ့်သိမ်းယူနိုင်မှာဖြစ်တယ်လို့ယုံကြည်ကြောင်း NLD ပါတီရဲ့အလို့မှုဆောင်အဖွဲ့ကပြောကြားထားပါတယ်။ NLD လွှတ်တော်ကိုယ်စားလှယ်15ရောက်ပါဝင်တဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီကိုလည်း NLD ပါတီကဒီကနေ့ဖွဲ့စည်းလိုက်ပါတယ်။ NLD ပါတီရဲ့ပြည်ထောင်စုလွှတ်တော်ကိုစားလှယ်များအရေးပေါ်အစည်းအဝေးကိုကိုစားလှယ်300နီးပါးနဲ့အွန်လိုင်းကနေကျင်းပခဲ့ပြီးတော့အခုလိုမျိုးတညီတညွတ်တဲ့ထောက်ပြန်လိုက်တာဖြစ်တယ်လို့ NLD ပါတီကပြောပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ရရှိအောင်နဲ့ဆရာနာသိမ့်မှုမှာတာဝန်ရှိသူတွေကိုအရေးယူနိုင်အောင်လို့အမေရိကန်ကမိဖက်နိုင်ငံတွေနဲ့ဆက်သွယ်ဆောင်ရွက်နေတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသူ့ရဲ့ပထမဆုံးနိုင်ငံသားမူဝါဒရေးရာမင်းခွန်းထဲမှာအလေးထားပြောကြားခဲ့ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းမြန်မာနိုင်ငံမှာအရေးပေါ်အခြေအနေထောက်ပြန်ပြီးတော့သမ္မတဦးဝင်းမြင့်နဲ့ဒေါအောင်ဆန်းစုကြည်တို့ကိုဖမ်းဆီးတဲ့အပေါ်မှာအထူးစိုးရိမ်ကြောင်းနဲ့ပြန်လွှတ်ပေးဖို့တောင်းဆိုပါတယ်။လူခွင့်ရေးနဲ့အခြေခံအခွင့်အရေးတွေကိုလေးစားလိုက်နာဖို့နဲ့အကြမ်းမဖက်ဖို့ကိုလည်းတောင်းဆိုခဲ့ပါတယ်။မြမအရေးကိစ္စကိုအာဆီယံအဖွဲ့အနေနဲ့အထူးအစည်းအဝေးပြီးတော့သဘောတူညီချက်တရားထွက်ဖို့လိုအပ်တယ်လို့မလေးရှားဝန်ကြီးချုပ်ကလည်းပြောကြားလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာအင်ဒိုနီးရှားသမ္မတနဲ့တွေ့ဆုံစဉ်မှာမလေးရှားဝန်ကြီးချုပ်မူရာဒင်ရာဆင်းကအခုလိုပြောကြားခဲ့တာဖြစ်ပါတယ်
။ Seperti Indonesia, Malaysia juga memandang serius akan keadaan politics masa di Myanmar yang merupakan satu langkah ke belakang.
မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးအခြေအနေပေါ်အင်ဒိုနီးရှားနိုင်ငံလိုပဲမလေးရှားနိုင်ငံကလည်းလေးနဲ့ထားပါတယ်။နိုင်ငံရဲ့ဒီမိုကရေစီလုပ်ငန်းစဉ်တွေကိုနောက်ပြန်ဆုတ်တဲ့ခြေလှမ်းတွေဖြစ်ပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုကဒေသတွင်းလူုံတည်ငြိမ်ရေးကိုထိခိုက်မှာကိုပါစိုးရိမ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံရေးကိစ္စကိုအာဆီယံအဖွဲ့အနေနဲ့နက်နက်နဲနဲအထူးစည်းဝေးပွဲလုပ်ပြီးသဘောတူညီချက်တရထွက်ပေါ်လာဖို့အဆိုပြုမယ်လို့မလေးရှားနဲ့အင်ဒိုနီးရှားကသဘောတူပါတယ်။
မလေးရှားဝန်ကြီးချုပ်ပါမြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာတွေကိုဥပဒေနည်းလမ်းတွေကနေဖြေရှင်းမယ်လို့မျှော်လင့်ကြောင်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုတို့ကလည်းပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့အပေါ်ကန့်ကွက်ကြောင်းနဲ့ဒေါအောင်ဆန်းစုကြည်အပါအဝင်ဖမ်းဆီးထားသူတွေကိုလွှတ်ပေးဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေလည်းအင်ဒိုနီးရှားတောင်ကိုရီးယားနဲ့အိန္ဒိယနိုင်ငံတွေမှာဒီကနေ့ရှိခဲ့ပါတယ် ။အိန္ဒိယနိုင်ငံနယူးဒီလီမြို့တော်မှာလုပ်တဲ့ဆန္ဒပြပွဲမှာဆန္ဒပြသူရာဂနန်ပါဝယ်ဆန္ဒပြပါတယ်မြန်မာနိုင်ငံတွင်းကပြည်သူတွေနဲ့တသားတည်းရှိတယ်ဆိုတာပြသတဲ့အနေနဲ့အင်ဒိုနီးရှားတပ်ရုံးရှိမှလုပ်တဲ့ဆန္ဒပြပွဲမှာလည်းတံပုံးတီးတာညှက်တွေလွှတ်တာအပါအဝင်ဆရာနာတိတ်မှုကန့်ကွက်ကြောင်းဆန္ဒပြခဲ့ကြပါတယ်တောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာလည်းတောင်ကိုရီးယားတက္ကသိုလ်ကျောင်းသူကျောင်းသားတွေကမြန်မာပြည်သူတွေနဲ့အတူရပ်တည်ကြောင်းပြသတဲ့ဆိုင်းဘုတ်တွေကိုကိုင်ဆောင်ပြီးတော့မြန်မာတန်ရုံးရှိရာကိုချီတက်ဆန္ဒပြကြပါတယ် cross အမှတ်အသားတွေပါတဲ့နှာခေါင်းစည်းတွေဝတ်ဆင်ထားပြီးတော့ဒါဟာမြန်မာပြည်သူတွေရင်ကုန်နှုတ်ပိတ်နေအောင်လို့စစ်တပ်ကအာဏာသိမ်းချိမ့်ချောက်နေတာကိုဖော်ပြတာဖြစ်တယ်လို့ကိုရီးယားကျောင်းတက္ကသိုလ်ကျောင်းသူကျောင်းသားတွေကပြောပါတယ်စစ်တပ်ရဲ့လုပ်ရအပေါ်ဒီကမ္ဘာလုံးကနှုတ်ဆက်နေမှာမဟုတ်တလို့မြန်မာပြည်သူတွေကိုစားတောင်ကိုရီးယားလူငယ်တွေကထုတ်ဖော်ဆန္ဒပြသသွားမယ်ဆိုပြီးတော့လဲဆန္ဒပြအကောင်ဆောင်တွေကပြောပါတယ်ရှင်ဆော့ဆော့ကပြောခဲ့တယ်လို့ပါပဲ NLD လွှတ်တော်ကိုယ်စားလှယ်တွေကပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီကိုဒီကနေ့ဖွဲ့စည်းခဲ့ပါတယ်အရေးပေါ်အစည်းအဝေးကျင်းပပြီးတော့ဖွဲ့စည်းလိုက်တဲ့အပေါ်မှာဒီ NLD ပါတီရဲ့တန်လျင်မျိုးနဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဥလွင်ကိုလက်ကိုကိုရနိုင်ကဆက်သွယ်မေးထားပါတယ်။ NLD လွှတ်တော်ကိုယ်စားလှယ်300နီးပါးအွန်လိုင်းကနေစီဝေးခဲ့တဲ့အစည်းအဝေးမှာကိုလွင်ကိုလက်ကအခမ်းအနားမှုအဖြစ်နဲ့ဆောင်ရွက်ခဲ့တာဖြစ်ပါတယ်
။ဒီလွှတ်တော်လုပ်ငန်းစီမီကိုဆောင်ရွက်သွားဖို့အတွက်ဒီကိုစားပြုကော်မတီကိုဖွဲ့ရပါ။နောက်တစ်ခုကကျတော့လွှတ်တော်ဖွဲ့စည်းချက်နဲ့မစတင်နိုင်ငံမှာနိုင်ငံကသတ်သမကကျွန်တော်တို့ဒီနိုင်ငံကတောင်းပန်နေတဲ့အနေနဲ့ဒီအပါရုံနိုင်ငံကတောင်းနေတဲ့ဖွဲ့စည်းရေးအနေနဲ့ဒီကော်မတီကိုထိစပ်ဆောင်ရွက်လို့ရအောင်လို့ကျွန်တော်တို့ဒီကော်မတီကိုလွတ်တော်ပုံစံ189ရောက်ပါဝင်ပြီးတော့ကျွန်တော်ဖွဲ့စည်းထားတာပါဆက
်။ဟုတ်ကဲ့ဒီကော်မတီအနေနဲ့ရောရှေ့ဆက်ပြီးတော့ဘာတွေဆက်လုပ်သွားဖို့ရှိပါလဲ
။အဓိကတော့ကျွန်တော်တို့ဒီပလတ်တမကနဲ့ဒီနိုင်ငံကပါလီမန်ဖွဲ့စည်းရေးအပေါ်မှာကျွန်တော်တို့တစ်ချက်ကျွန်တော်တို့ဒီကော်မတီကိုတရားဝင်ဆက်သွယ်ဖို့တွေတရားဝင်စာပို့ပြီးဆောင်ရွက်သွားမှာဖြစ်ပါတယ်။နောက်တစ်ခုကကျွန်တော်တို့ဒီကနေ့2021အနေနဲ့လွတ်တော်ပုံစံတွေထုတ်ခဲ့တဲ့ထုတ်ပြန်ချက်တွေကိုအကောင့်ထဲပေါ်ဖို့အတွက်ဒီကော်မတီကိုဖွဲ့စည်းထားလာပါဗျာ
။ဟုတ်ကဲ့အခုပြည်သူတွေကတော့အတော်လေးကိုဒီ civil disobedience movement ပေါ့ဒီလှုပ်ရှားမှုကိုလှုပ်လာတာတွေ့ရပါတယ်အဲ့ဒီအပေါ်မှာရောဘာများပြောလို့ပါလဲ
ဟုတ်ကဲ့အခုလူလူလှုပ်ရှားနေတဲ့ဒီ civil disobedience ဟိုကျွန်တော်ပုဂ္ဂိုလ်တယောက်အနေနဲ့ပြောရမယ်ဆိုရင်အလုံးစရာကောင်းပါလေဟိုစစ်အာဏာရှင်အစိုးရမှမဟုတ်ဘူးဒီစစ်အာဏာရှင်အုပ်ချုပ်မှုအောက်မှာနေထိုင်တဲ့လူတွေမဟုတ်ဘူးဆိုတာကိုလူကုန်တိတ်ခါနဲ့အညီတတိရှိရှိနဲ့လူဝန်ထမ်းတွေရောရှင်မြအဖွဲ့စည်းတွေအားလုံးကအခုလိုပေါ်ထွန်းနေတဲ့အပေါ်မှာကျွန်တော်တို့တူတန်းဒေသတံမိုးထားရပါတယ်1988ထက်တော့ပို့ပြီးတော့ဟိုပညာရေးညှင့်လာတဲ့အသိဉာဏ်ပို့ညှင့်လာတဲ့လူအတိုင်းဝိုင်းတစ်ခုဟာဘလို့မှဒီစစ်အုပ်ချုပ်မှုအောက်မှာမနေသင့်တော့ဘူးဆိုတာကိုပြလိုက်တဲ့ကျွန်တော်တို့ဒီအခုဖွဲ့စည်းလိုက်တဲ့တော်တော်ပုံစံပြုကော်မတီကလည်းပဲဒီ CD ကိုကျွန်တော်တို့အားကြီးဟိုတော့ကြကြတအောင်ကျွန်တော်တို့လေးစားတမိုးထားတယ်လို့ကျွန်တော်တို့ပြောချင်ပါတယ်ဗျာ
နောက်တစ်ခုကအခုလူတွေကလမ်းပေါ်ထွက်လာကြတယ်တချို့တွေထွက်လာကြတယ်ပေါ့တချို့တွေလည်း civil disobedience နဲ့အိမ်ထဲမှာတံပုံးတီးတာတို့ပေါ့အကုန်လှုပ်လာကြတယ်ဒီလိုအချိန်မှာဒီ NLD ဘက်ကဒီလွတ်တော်ကိုယ်စားပြုကော်မတီဖွဲ့လိုက်တယ်ဒီကိုယ်စားပြုကော်မတီဖွဲ့လိုက်တဲ့ဥစ္စာကလုံလောက်မှုရှိတယ်လို့ရောမြင်လား
ကျွန်တော်တို့လုံလောက်မှုရှိပါတယ်ဒါကြောင့်လည်းဆိုလို့ရှိရင်ဒီလွတ်တော်ဘက်ကနေပြီးတော့ကျွန်တော်တို့လုံးဆရာရှိတဲ့ဟာတွေကိုတိတိကျကျနဲ့တကယ်ကိုဖွဲ့လုံးဆောင်မှုအတွက်ဒီကော်မတီကိုဖွဲ့တာပါဒါကြောင့်မလို့ကျွန်တော်တို့ကလောကမဲ့နီလန်းတွေကိုလည်းအချိန်မှတချို့ကလည်းချိတ်ဆက်ဆောင်ရထားပြီးသားတချို့ရှိခဲ့ပြီးဖြစ်ပါလိမ့်က
ဟုတ်ကဲ့အခုနောက်တစ်ခုကအခုတချို့လူတွေလည်းလမ်းပေါ်ကိုထွက်ပြီးတော့ဆန္ဒပြတာတွေရှိလာပါတယ်။ကျောင်းတွေမှာကျောင်းသားတွေဆန္ဒပြတာတွေပါရှိလာတယ်။ဒါပေမဲ့တစ်ဖက်မှာလည်းဒီလမ်းပေါ်မထွက်ကြဘူးဆိုပြီးတော့ပြောနေတဲ့ဟာမျိုးတွေလည်းရှိနေတယ်။ဆိုတော့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ရောလွတ်တော်ကိုစားပြုကော်မတီအနေနဲ့ဗာများပြောချင်ပါလဲ။
ကျွန်တော်တို့ကဒီ disobedience လို့ရှာမှုတွေကဒီကမ္ဘာမှာအများကြီးဖြစ်ခဲ့ပြီးပါပြီ။ရည်ကြီးတာကပြည်သူလူထုရဲ့ဆန္ဒဖော်ထုတ်တဲ့လုပ်ငန်းစဉ်တွေကအကျဉ်းသက်နီးနဲ့သူများကိုထိခိုက်မှုမရှိဘူးဆိုလို့ရှိရင်ဘလို့ဖော်ထုတ်မှုမျိုးမဆိုပြဿနာမရှိပါဘူး။တိုးတော့ကျွန်တော်တို့လူထုကလုပ်တဲ့လုပ်ငန်းတွေမှာတိကျကျွန်တော်တို့လူထုအချင်းချင်းတယောက်ကိုတယောက်ထိခိုက်မှုမရှိစေရဘူးဆိုတာလေးကိုပဲအကျဉ်းဖက်မှုမဖြစ်စေရဘူး။ဒါဆိုလို့ရှိရင်လူထုရဲ့ဆန္ဒဖော်ထုတ်မှုပုံစံအားလုံးဒီ civil disobedience ပုံစံနဲ့မှာရှိတယ်လို့ကျွန်တော်ယုံကြည်ပါတယ်ဗျ
။ဒီလွတ်တော်ကိုယ်စားပြုကော်မတီအနေနဲ့ပြည်သူလူထုကိုတရားဝင်ဗာများပြောလိုပါလေ။
ကျွန်တော်တို့ကစားပြုကော်မတီကကျွန်တော်တို့တော်လုံငန်းစဉ်တွေအဲပုံမှန်ပြန်ဖြစ်ဖို့ ਨੇ ကျွန်တော်တို့ 2020ရွေးကောက်ပွဲရလဒ်ကိုအကောင့်ထဲပေါ်ဖို့အတွက်ပြည်သူလူထုနဲ့အတူတူကျွန်တော်တို့တို့ပို့စလဲတွေလက်မဲ့လုပ်ငန်းတာဝန်တွေကိုမလင်းရှင်းပေးဦးလည်းမသိဘူးကျွန်တော်တို့အတူတူစောင့်ရနေတယ်လို့ကျွန်တော်ပြောချင်ပါတယ်ဗျာ
။ဟုတ်ကဲ့နောက်တစ်ခုကနိုင်ငံတကာအတိုင်းအဝိုင်းပေါ့ကုလသမဂ္ဂရှိမယ်အမေရိကန်ရှိမယ်ဥရောပသမဂ္ဂရှိမယ်နိုင်ငံတကာအတိုင်းအဝိုင်းကိုရောဗာပြောချင်လဲ
အဓိကတော့ဒီလိုကျွန်တော်2020ခုနှစ်လိုအခြေအနေမျိုး ID ထုံးစားနေတဲ့ဒီလိုကဘာကြီးမှာနိုင်ငံတနိုင်ငံကစစ်အာဏာသိမ်းတယ်ဆိုတာမျိုးဟာကျွန်တော်တို့နိုင်ငံတစ်ခုအတွက်တည်းမဟုတ်ဘူးရင်ကျေးတဲ့ကမ္ဘာလူအတိုင်းအဝိုင်းတစ်ခုအတွက်ပါဒါဟာလုံးဝလက်ခံနိုင်စရာကြည့်တဲ့ကိစ္စမျိုးမဟုတ်ဘူး။ဒါကြောင့်မို့လို့ကမ္ဘာမှာရှိနေတဲ့ဒီမိုစီအင်အားစုနိုင်ငံတွေအားလုံးကကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီအာဏာသိမ်းမှုမအောင်မနေလို့လို့ねကျွန်တော်2020ရွေးကောက်ပွဲရလဒ်တွေကိုအကောင်ဆုံးအကောင့်ထဲပေါ်ပြီးနေတူပဲအားလုံးအမြန်ဆုံးပူးပေါင်းပြီးဆောင်ရွက်ပြည့်တယ်လို့ကျွန်တော်ကြံပြည့်ချင်ပါတယ်ဗျာ
။ကိုလွင်ကိုလက်တို့ကဒီလွတ်တော်ကိုစားပြုကော်မတီဖွဲ့တယ်အမေ1990လုံးကလည်းဒီလိုမျိုးလွတ်တော်ကိုစားပြုကော်မတီဖွဲ့ရယ် CRPP ဖွဲ့ရယ်အဲ့တုန်းကလည်းဒီလွတ်တော်ကိုစားပြုကော်မတီကိုအဲ့တုန်းကဒီနဝတနာအဖအစိုးရကနှိတ်ကုတ်ခဲ့တယ်နှိမ်နှင်းခဲ့တယ်အခုအချိန်မှရောဒီအာဏာပိုင်တွေဘက်ကဖိနှိပ်တာတွေနှိမ်နှင်းတာတွေလုံလာမယ်ဆိုရင်လွတ်တော်ကိုစားပြုကော်မတီအနေနဲ့ဒါကိုဘယ်လိုပြင်ဆင်ထားလဲ
ဒါနဲ့ပတ်ပြီးတော့ကျွန်တော်တို့ကတော့ဖြစ်လာတဲ့ကတ္တနာဒီကိုရင်းဆိုင်မှုကျွန်တော်ဆုံးဖြတ်ထားပြီးမှဒီတုတ်တပူဇာပြုကော်မတီကိုကျွန်တော်တို့ဖွဲ့တာပါ။တိုးတော်လည်းပဲကျွန်တော်တို့မှာအတက်နိုင်ဆုံးညီနဲ့လုပ်ဖြစ်အောင်လို့ကျွန်တော်တို့စူးစမ်းပါပဲ။ဘာမှတော့ပဲနဲ့အထူးကဏ္ဍမျိုးမဖြစ်အောင်လို့ကျွန်တော်တို့ပြင်ဆင်ထားတာရှိပါတယ်
။ဟုတ်ကဲ့။ဆိုတော့ဟိုတကယ်လို့ဖြစ်လာခဲ့ရင်လည်းအဆုံးစုံအထိရင်းဆိုင်ထားဖို့ပြင်ဆင်ထားတယ်ပေါ့
။ဟုတ်ကဲ့အဆုံးစုံရင်းဆိုင်မှုကျွန်တော်တို့အားလုံးပြင်ဆင်ထားပါတယ်ဗျ
။ဟုတ်ကဲ့
ဒါကတော့တန်လျင်မြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဥလွင်ကိုလက်ကိုကိုရနိုင်ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါရဲ့ရှင်။ကမ္ဘာနိုင်ငံတွေကကန့်ကွက်တုံ့ပြန်နေကြတဲ့မြန်မာနိုင်ငံကစစ်အာဏာသိမ်းလို့ရအပေါ်မှာမကျေနပ်တဲ့ပြည်သူတွေကတော့ဒီကနေ့လမ်းပေါ်ထွက်လာကြပါတယ်။တက္ကသိုလ်ကျောင်းသူကျောင်းသားတွေတက်ကြွလှုပ်ရှားသူတွေခြိတက်ဆန္ဒပြလာကြတဲ့အကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မတ်မေခါကစူးစီးပြီးတော့ပြောပြပါမယ်ရှင်။
တမရော်ကအာနာသိန်းနာကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ဒီကနေ့ရန်ကုန်မြို့နေရာတချို့မှာတက်ကြွလှုပ်ရှားသူတွေတက္ကသိုလ်ကျောင်းသားတွေစုဝေးဆန္ဒပြခဲ့ကြပါတယ်။ဒီနေ့အစောပိုင်းရန်ကုန်စီးပွားရေးတက္ကသိုလ်ရှေ့မှာလူငယ်တချို့ရဲ့လှုပ်ရှားမှုမှာတော့စစ်တပ်ကအာနာသိန်းနာကိုကန့်ကွက်ကြောင်းလက်နက်အားကိုတဲ့လူရက်ကိုစန့်ကျင်ကြောင်းနဲ့ငြင်းချမ်းတဲ့လှုပ်ရှားမှုတွေမှာပူးပေါင်းပါဝင်ကြဖို့တိုက်တွန်းတဲ့စာရန်တွေကင်ဆောင်ဆန္ဒပြခဲ့ကြတာပါ။ဆန္ဒပြပွဲမှာပါဝင်ခဲ့သူလူငယ်တအူးကတော့စစ်တပ်ရဲ့လှုပ်ရက်ကိုဝိုင်းဝန်းစန့်ကျင်ချဖို့တိုက်တွန်းသွားခဲ့ပါတယ်
။ကျမတို့ကတော့လုံးဝလက်မခံပါဘူး။ကျမတို့ရွေးကောက်ထားတဲ့အစိုးရကိုကျမတို့လက်ခံပါရစေ။နောက်ဝင်ထဲနေသူတို့ရဲ့ရန်လျားမှာပါဝင်မဲ့ဝင်ထဲနေနေတဲ့တတိရှိရှိနဲ့သူတို့ကန့်ကွက်စီကျင်ပါရစေ။အားလုံးပူးပေါင်းပါဝင်ကြစေကျင်ပါရစေ။ကျမတို့ကနေလိကြီးဖြစ်ပေမဲ့လည်းနိုင်ငံနေရာကနေရွေးကောက်ခဲ့မျိုးသားလက်တော်ကိုနေရာလဲလုံးဝမဲ့သူနေရာနဲ့သူကျမတို့ရဲ့ NDP သားတွေကလည်းမကျင်တဲ့တောင်မကျင်တဲ့အကြောင်းလက်မခံနိုင်အောင်လက်မခံနိုင်တဲ့အကြောင်းကိုဆန္ဒထုတ်ပေါ်ရမယ်လို့ထင်ပါတယ်ရှင်။ကျွန်မတာမန်ပြည်သူတယောက်ပါ
။ရန်ကုန်မြို့နယ်ကတကုံတက္ကသိုလ်ကျောင်းသားဝင်တွေမှာလဲကျောင်းသားတက်မကအဖွဲ့ဝင်တွေဆရာဆရာမတွေကကျောင်းဝင်အတွင်လှည့်လည်ဆန္ဒပြခဲ့ကြပါတယ်။စစ်အာဏာသိမ်းတာကိုလက်မခံကြောင်းဒီမိုကရေစီအစိုးရကိုသာအလိုရှိကြောင်းနဲ့စစ်အာဏာရှင်အလိုမရှိဆိုပြီးကြွေးကြော်ဆန္ဒပြခဲ့ကြတဲ့လှုပ်ရှားမှုကိုအချိန်မြင့်ဆောင်ရွက်ဖို့ရည်ရွယ်ထားတယ်လို့လည်းလှုပ်ရှားမှုမှာပါဝင်သူတဦးကပြောပါတယ်
။ကျွန်တော်တို့ပေါ့ဆန္ဒပြတယ်ဆိုတာကပြမရည်ရွယ်ချက်ရှိပါတယ်စစ်အာဏာရှင်ဆန့်ကျင်မှုရည်ရွယ်ချက်ပါဒါပါပဲ။ဟုတ်ပြောကျွန်တော်တို့ကဒါကတော့ကျွန်တော်တို့လှုပ်ရှားမှုတွေပေါ့ကျွန်တော်တို့ပါဝင်နောက်ရက်ပိုင်းကျောင်းတခြားတပ်မကတွေပါလာမယ်အခုရန်ကုန်မှာရောမန္တလေးတို့မှာလို့တစုတစုနဲ့ဆန္ဒထုတ်ပေါ်တဲ့ဟာတွေရှိရပေါ့အဲ့လိုမျိုးတွေများများလာမယ်။လုံခြုံရေးအခြေအနေကကျွန်တော်တို့ဟိုကျွန်တော်ပြည်သူတွေနဲ့ပြည်သူတွေကကျွန်တော်တို့ဘက်မှာရှိရဆိုရင်ကျွန်တော်လုံခြုံတယ်လို့ယူဆပါပါ
ဒီနေ့ညနေပိုင်းမှာပဲရန်ကုန်မှာရှိတဲ့ရေချောင်းတက္ကသိုလ်ကကျောင်းသားတွေကလည်းစစ်တပ်ကအာဏာသိမ်းတဲ့လုပ်ရက်ကိုစန့်ကျင်တဲ့လှုပ်ရှားမှုမှာပါဝင်လာကြပါတယ်။မူလကကျောင်းဝင်းထဲမှာလှည့်လည်ဆန္ဒပြဖို့စီစဉ်ထားပေမဲ့ဝင်ခွင့်မရတာကြောင့်ပြင်ပမှာပဲဆန္ဒပြခဲ့ကြတယ်လို့လှုပ်ရှားမှုမှာဥဆောင်ပါဝင်သူတဦးကပြောပါတယ်
အော်ဟုတ်ကဲ့ကျွန်တော်တို့ကလေဒီဒီနေရာကတော့ကျွန်တော်ခမန်းကျေတော့နေရာလောက်ရှိနေတယ်ခင်ဗျာနေရာ300လောက်ရှိနေတယ်အဲနောက်ပြီးတော့ဒီတက်ကတော့ကျွန်တော်တို့ဒီရောက်လောက်ကဒီဒီကျောင်းသားကပြပြီးရခုလက်ရှိအနာပေးမှုလက်မခံတဲ့ကျောင်းအဲ့ဒါကိုကျွန်တော်ကတော့တခြားကျောင်းတွေနဲ့အတူတူပေါ့မယ်အခုလက်ရှိစာရပေါ်ထုတ်နေတဲ့တခြားကျောင်းတွေရှိတာပေါ့အဒီဆေးကျောင်းတွေရောက်ပြီးတော့ဟိုတခြားစာကျောင်းတွေအတူတူရှိနေဆိုတဲ့အကြောင်းပြတာပေါ့နော်အဲဒါကတော့ကျွန်တော်တို့ဒီနောက်ထပ်လဲဆိုတော့ဒီအနာရှင်စနစ်နော်ဟိုဆေးရတယ်ဒီပေါ်ရဟုတ်ကဲ့
စစ်တပ်အာဏာသိမ်းတဲ့လို့ရက်ကိုစန့်ကျင်တဲ့လှုပ်ရှားမှုတွေကိုအာဏာပိုင်တွေကတားဆီးဖို့ကြိုးပမ်းနေချိန်မှာပဲနေမျိုးတွေအထူးကန့်ကွက်ဆန္ဒပြတာတွေဆက်လက်ဖြစ်ပွားနေတာပါ။တနင်္လာရီတိုင်းတဝဲမှာလည်းတက္ကသိုလ်ကျောင်းသားတွေကဆန္ဒပြခဲ့ကြပါသေးတယ်။ရန်ကုန်မြို့နေရာတချို့မှာလည်းစစ်တပ်အာဏာသိမ်းတာကိုစန့်ကျင်ပြီးရွေးကောက်ပွဲအနိုင်ရ NLD ပါတီကိုထောက်ခံကြောင်းပြသတဲ့တင်ကေတအဖြစ်အနီရောင်မိုးပြန်ပူပေါင်းလှုပ်တင်တာတွေလည်းလှုပ်ဆောင်ခဲ့ပါရှင်။
ဒါကတော့မမေခရန်ကုန်ကနေသတင်းပို့တာဖြစ်ပါရဲ့ရှင်။အာနာသိမ်းယူထားတဲ့စစ်အစိုးရနဲ့မပူးပေါင်းပဲငြိမ်းချမ်းတဲ့နီးနေအာနာဖီဆန်နဲ့ Silver Disobedience ဖဲချိုးနီလှုပ်ရှားမှုဟာပို့ပြီးတော့အရှိန်ကောင်းလာနေပါရဲ့။ချမ်းမာရေးဝန်ထမ်းတွေစတင်ခဲ့တဲ့လှုပ်ရှားမှုတွေမှာဝန်ကြီးဌာနတွေကဝန်ထမ်းတော်တော်များများလည်းပါဝင်လာကြပါရဲ့။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မတ်အိမ်တနာထွန်းကဆက်ပြီးတော့ပြောပြပါမယ်ရှင်။
စစ်တပ်ကအာဏာသိမ်းလိုက်တဲ့လို့ရက်ကိုကန့်ကွက်တဲ့အနေနဲ့ဝန်ကြီးဌာနအလိုက်အစိုးရဝန်ထမ်းတွေရုံးမတက်ပဲဆန္ဒပြတာဖေချိုးနီဝစ်စင်နာစတဲ့ဆန္ဒပြလှုပ်ရှားမှုတွေနေရာတော်များများမှာပေါ်ပေါက်လာနေပါတယ်။ဒီကနေ့မှာပဲရန်ကုန်ပညာရေးတက္ကသိုလ်ကဆရာတွေကလည်းစစ်တပ်ရဲ့အုပ်ချုပ်မှုကိုလက်မခံကြောင်းဖေချိုးနီဝစ်စင်ဆန္ဒပြခဲ့တဲ့အကြောင်းလှုပ်ရှားမှုမှာပါဝင်သူဆရာတယောက်က VOE ကိုပြောပါရစေ
။ဒီစေအုပ်ချုပ်ရေးတရားမဝင်ဆက်အာဏာသိမ်းမှုအနေနဲ့ပဲဒါတတိယပဲဆက်အာဏာသိမ်းမှုနဲ့ဆိုရင်နိုင်ငံတော်ပုံရံမှုလို့တော့ပြောလို့ရပါတယ်။ဒီအောင်ဆန့်ကျင်တဲ့အနေနဲ့ဒီစေအုပ်ချုပ်ရန်ထဲမှာလည်းကျွန်တော်တို့ပင်နယံတစ်ခုခွေးသားစေးတစ်ခုနေနဲ့ကျွန်တော်ဆရာဆရာမတွေအသုံးတော်ခံမှာမဟုတ်ဆိုတာလေဒီသဘောထားကိုပြတာပ
ါအရသာအစိုးရရဲ့ထိတ်တန်းကောင်းဆောင်တွေကိုဖန်စီပြီးတက်မတော်ကအာဏာသိမ်းလိုက်တဲ့အပေါ်ဆန့်ကျင်ကြောင်းပြသဖို့လှုပ်ရှားမှုတွေကိုကျန်းမာရေးဝန်ထမ်းတွေကစတင်တိုက်တွန်းခဲ့ရကစစ်ရုံတော်တော်များများကဆရာဝန်တွေကျန်းမာရေးဝန်ထမ်းတွေလည်းပူးပေါင်းပါဝင်လာနေကြပါတယ်ဖဲချိုးညီလှုပ်ရှားမှုမှာပါဝင်လာတဲ့ရန်ကုန်တိုင်းအလုပ်သမားစစ်ရုံကဒေါက်တာတင်မင်းထွန်းကတော့တခြားနိုင်ငံဝန်ထမ်းတွေပါပူးပေါင်းပါဝင်ကြဖို့လည်းတိုက်တွန်းထားပါတယ်
လောကမှာဆေးအုံမှာကျွန်တော်မနီကရက်ဒရီဘွန်ဟိုစာမူဖန်လောက်တာပေါ့နော်အားလုံးစုပေါင်းဝန်ထမ်းအင်အား50လောက်ပါကြတယ်ဆရာဝန်ကြီးတွေရောဟိုအလုပ်သမားအောက်ခြေရတွေရောဆရာဝန်ကြီးတွေကြီးပေါ့နောက်ပြီးတော့ဒီနေ့ကတော့ CDC မူဖန်ကိုဒီနေ့စကြတယ် CDC မူဖန်စတဲ့အခါမှာကျတော့ခဏသူနာဗျူးငယ်တွေရောလက်ထောက်ဆရာဝန်ငယ်တွေရောအကုန်လုံးအလုပ်မလာကြတော့ဘူးကျွန်တော်တို့လူကြီးတွေကတော့ဟိုဆေးအုံထိန်းထားပေးတဲ့အနေနဲ့လောက်ပဲသွားကြတော့တယ်ဟုတ်တယ်အလုပ်လူကြီးမဆိုရင်တော့လေဒီတိုက်ပွဲအောင်မြင်မလို့ကျွန်တော်ထင်ပါတယ်။ကျွန်တော်ဝန်ထမ်းတွေလည်းအကုန်လုံးပါလာဖို့လိုမှာလို့ထင်ပါတယ်
။အာနာသိန်းတဲ့လောက်ရက်ကိုစန့်ကြေးချောင်းပြသဖို့တိုက်တွန်းမှုတွေနဲ့အတူတက်ကတော်ကောလိုက်တွေကဆရာဆရာမတွေနဲ့ကျောင်းသားကျောင်းသူတွေ၊ကျန်းမာရေးဝန်ထမ်းတွေ၊လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနလူ့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနစတဲ့နိုင်ငံအဝန်းကဝန်ထမ်းတွေကလည်းပါဝင်လာကြပါတယ်။ဒီကနေ့ဖဲချိုးနီလှုပ်ရှားမှုမှာပူပေါင်းပါဝင်ကြတဲ့နေပြည်တော်ကလျှက်စစ်နဲ့စွန့်ရင်ဝန်ကြီးဌာနကအရာရှိဦးအောင်တန်ကလည်းလှုပ်ရှားမှုမှာပါဝင်ရတဲ့အကြောင်းအခုလိုရှင်းပြပါရယ်
။ဆန္ဒပေါ်ထုတ်ရတဲ့အကြောင်းတော့ဒါတော့ဟိုဟာရှင်းပါရယ်ကျွန်တော်တို့ကပြည်သူနဲ့အတူတရှိပြည်သူနဲ့အတူရှိတယ်လျှက်စစ်နဲ့စွန့်ဝင်လျှက်စစ်နဲ့စွန့်ရင်ဝန်ကြီးဌာနဆိုတဲ့ဝန်ကြီးဌာနမှာရှိတဲ့ကျွန်တော်တို့ဝန်ထမ်းတွေရတယ်ပြည်သူတွေနဲ့အတူတရှိပါဆိုတဲ့သဘောလေးပါပဲ။
ရွေးကောက်ပွဲမှာမဲမတမာမှုတွေဖြည့်ရှင်းမှုပြက်ကွက်တဲ့ဆိုတဲ့ဆဆွဲချက်နဲ့တက်မတော်ကအာဏာသိမ်းလိုက်တဲ့အပေါ်လက်မခံနိုင်တာကြောင့်ကန့်ကွက်လှုပ်ရှားမှုတွေမှာပါဝင်လာသူတွေလည်းရှိနေပါရယ်။ဖေချိုးညီလှုပ်ရှားမှုမှာပါဝင်လာတဲ့နေပြည်တော်ကတိုင်းရင်းသားလူမျိုးရေးရာဝန်ကြီးဌာနကလက်ထောက်ညွှန်ကြားရေးမှူးဦးတက်လွင်ဦးကတော့ရွေးကောက်ပွဲရလဒ်ကိုဆန့်ကျင်ပြီးတက်မတော်ကအာဏာသိမ်းခဲ့တဲ့လောက်ရက်ကိုကန့်ကွက်ဖို့ပူးပေါင်းပါဝင်လာရတာလို့ပြောပါရယ်
။ကျွန်တော်တို့မျက်မြင်တွေ့ထားရတဲ့အမှန်တရားကရလဒ်ဒီပေါ်မူတည်ပြီးတော့အလုပ်လုပ်တာဖြစ်ပါတယ်။ဒီဆန္ဒကိုထုတ်ပေါ်တာဖြစ်ပါတယ်။ကျွန်တော်တို့ဒီလိုလှုပ်လိုက်တော့ကျွန်တော်ဝန်ထမ်းတွေအားလုံးက risk ဖို့တော့ရှိပါပြီ။ကျွန်တော်တို့ရဲ့ပြည်သူတွေနဲ့တူယက်တည်တယ်၊တိုင်းသားတွေနဲ့တူယက်တည်တယ်၊မှန်တရားဘက်ကယက်တည်တယ်ဆိုတဲ့အားကိုကျွန်တော်အလုပ်တစ်ခုအနေနဲ့ကြားရတာဖြစ်ပါတယ်
။ဒီနေ့မှာပဲ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းငြိမ်းချမ်းတဲ့နည်းနဲ့အာဏာဖီဆန်တဲ့လှုပ်ရက်တွေကိုအားပေးကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အာဏာဖီဆန်တဲ့လှုပ်ရက်တွေကြောင့်ဖမ်းဆီးအရေးယူခံရတာဝန်ထမ်းအဖြစ်ကထုတ်ပယ်ခံရတာတွေကြုံရရင်လည်းပါတီဝင်တွေကဝန်ဝန်ကူညီရမှာဖြစ်ကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
။မအင်တနာထွန်ရန်ကုန်ကနေသတင်းပေးပို့ခဲ့တာပါရှင်။ဆီယာနာတိမ့်မှုအပေါ်ဆန့်ကျင်တဲ့လှုပ်ရှားမှုတွေမှာပါဝင်သူတချို့ဖမ်းဆီးခံရတဲ့သတင်းကိုလည်းမကြားခင်မှာပြောပြဖို့ရှိပါသေးတယ်ရှင်။
VOA American တဲ့ရုပ်သံတဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website စာကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847 3748.info ဖြစ်ပါတယ်ဒါ့ပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းကtwitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့ February 5ရက်တောက်ချာနေ့ညဘက်အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။မြန်မာနိုင်ငံမှာဒီအရသာအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးတော့ကာကွယ်ရေးဦးစီးချုပ်ကအာဏာသိမ်းယူထားတာကိုကန့်ကွက်ကြောင်းညဘက်တံပုံးတီဆန္ဒပြသူတချို့ဖမ်းဆီးခံနေရပါတယ်။အိမ်ပြန်မထွက်ပဲကန့်ကွက်ဆန္ဒပြသူတွေကိုအာဏာပိုင်တွေဖမ်းဆီးအရေးယူနေတဲ့လောက်ရက်နဲ့ပတ်သက်လို့မတ်အကနွန်ကအပြည့်အစုံဆက်ပြီးတော့ပြောပြပါမယ်ရှင်
။တမတော်ကအာဏာသိမ်းလိုက်တဲ့လောက်ရက်ကိုစကြင်ကြောင်းပြသတဲ့အနေနဲ့ညဘက်ရောက်ရင်ကိုယ်အိမ်မှာတံပုံးတည်တဲ့လှုပ်ရှားမှုတွေဆက်တိုက်ဆိုးသလိုတွေ့လာရပြီးနောက်အာဏာပိုင်တွေအရေးယူခဲ့သူ30လောက်အထိရှိနေပြီလို့လည်းမြို့ခံတွေကပြောပါဗျ။မန္တလေးတိုင်းချမ်းမြသာစီမြို့နယ်မှာလည်းတံပုံးတည်လို့မနေ့ညကဖမ်းဆီးခံရသူ23ယောက်ကိုပုံမှန်40ခွန်အရမြို့နယ်တရားရုံးကထောင်ဒဏ်တစ်ပတ်အပြစ်ပေးခံရတယ်လို့လည်းဖမ်းဆီးခံရသူတဦးရဲ့မိသားစုဝင်တော်ကျူကျူတင်းကပြောပါဗျ။အဲ
စစ်တော်စစ်ပြည်မှာကြာသွားပြီခုနကတပတ်တည်း59လို့ပြောပါတယ်မ။အဲတယောက်ကလုံးမုံမှာဒီကျမယောက်ျားတယောက်တည်းဆိုင်မှာ900ရောင်းတာဆိုတော့900ရေးမှာဆိုင်ပြီးတော့ရောင်းတော့ကြတော့ဒီလမ်းပေါ်မှာပေါ့ဗျာဆိုင်ရှိတင်ပေါ့လမ်းပေါ်တော့မရောက်ပါဘူး။ဆိုင်ရှိနားထဲမှာခုံလေးနဲ့ထိုင်ပြီးနေတာခေါ်သွားတာအဲလူလုံးကနေပေါင်းဆုံးပေါ်မှာရေနေပေါင်းဆုံး23ယောက်နောက်ကပေါင်းဆုံးဟာအတီးကတော့ဒီမှာမှာဒီအပြင်းမထွက်ဘဲနဲ့အိမ်ထဲနေဒီမှာပေါ်မှာရေ
ရန်ကုန်တိုင်းတင်ငန်းကျွတ်မြို့နယ်ငမိုးရိပ်ရက်ကွက်မှာလဲမနေ့ညကတောင်ပုံးတည်တဲ့လူငယ်တယောက်ဖမ်းဆီးခံခဲ့ရပေမဲ့နောက်ပိုင်းမှာတော့ပြန်လွှတ်ပေးခဲ့ပါတယ်။ပဲခူးတန်းရွှေတောင်မြို့နယ်မှာလဲတောင်ပုံးတည်တဲ့လူတယောက်ကိုရဲတပ်ဖွဲ့ကဖမ်းဆီးပြီးပုံမှန်40ခေါ်အရအရေးယူထားကြောင်းဖမ်းဆီးခံရသူရဲ့မိတ်ဆွေဖြစ်သူကိုအောင်နှင်းမိုးကပြောပါတယ်
။တောင်ပုံးတည်လို့ရတဲ့သူကခေါင်းနဲ့မတက်သွားဘူး။သူတို့ခေါ်လာတာခဏဆိုပြီးခေါ်လာတယ်။ပြီးတော့မှရဲစနဲရောက်တယ်သူအမှန်ကနေပြန်ထုတ်ပေးလိုက်တယ်။ညညရင်းချင်းနဲ့ပေါ့မနေ့ကတော့သူက7နာရီကျော်ချိန်နေနေ7နာရီကျော်စံမုံးတီးလို့ဖမ်းနေဆိုရင်ကျွန်တော်တမျိုးလုံးဖမ်းခံမှာကျွန်တော်တို့ကညာမင်းလေးလိုက်သွားတယ်တကယ်တော့သူ့ကိုစံမုံးတီးလို့ဖမ်းတာစံမုံးတီးလို့ဖမ်းရဆိုကျွန်တော်တို့ကဖမ်းခံတယ်အဲ့လိုလည်းမဟုတ်ဘူးအဲ့သူကစံမုံးတီးကိုဖမ်းမယ်နဲ့ police service နဲ့မနေ့ကတော့မှကျွန်တော်သိရတယ်မနေ့ကတော့မှကျွန်တော် police service နဲ့တရားဝင်တယ
်ရဲအဲ့ဥပဒေပုံမှန်40ခွန်အရာပတ်ဝန်းကျင်မှာတွာလာသူတွေအနှောက်အယှက်ဖြစ်အောင်လုပ်တာအန်တရဖြစ်အောင်လုပ်တာစိတ်ညှို့ညင်အောင်လုပ်တာမျိုးကိုပြစ်မှုအဖြစ်အရေးယူနိုင်ပြီးပြစ်မှုမြောက်တယ်ဆိုရင်တော့ငွေတန်ကနေအမိဆောင်ထောင်တန်ရှိရက်အထိကြခနိုင်ပါတယ်ဥပဒေပညာရှင်တရားလွှတ်တော်ရှင်နေရောဘတ်ဆန်အောင်ကတော့တန်ပေါင်းတီးလှုပ်ရှားမှုတွေကိုအရေးယူအဖြစ်ပေးနေတာဟာဥပဒေနဲ့ညီရလားဆိုပြီးမေးခွန်းထုတ်ပါတယ
်တန်ပေါင်းတီးရဲ့ကိစ္စဒဏ်အိုးတီးရဲ့ကိစ္စကတန်ပေါင်းတန်အိုးဥပဒေလည်းမရှိကျွန်တော်တို့လည်းဒါကိုစဉ်းစားခဲ့တယ်နော်အဲ့တော့ကျွန်တော်တို့ကသူတို့ဘယ်ဥပဒေအရေးယူလဲဆိုတာကိုထုတ်ပြန်ထားတယ်ဥပမာတန်ဖိုးမတီးရဘူးဆိုပြီးတော့နော်ဟိုအခွင့်အာဏာရပြည်သူ့ဝန်ထမ်းကအမိန့်ထုတ်ဆင်ထားရင်တော့တမျိုးရသက်သက်ကြီးမှာတော့တန်ဖိုးတီးရတန်ဟိုးတန်ခွဲတီးရအဲ့အတွက်ဘယ်လိုအရေးယူဆောင်ရွက်ရမယ်ဆိုတော့ပြဋ္ဌာန်းချက်ကိုတော့မတွေ့ရသေးဘူးဗျနော်အဲ့ဒါကြောင့်မလို့အခုလုံနေတာတွေဟာဥပဒေနဲ့မညီညွတ်ပါဘူးနိုင်ငံတော်သမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံနိုင်ငံကြီးဟူချီဟူအပေါ်မှာဖွင့်လှစ်တဲ့အမှုတည်ပြီးနေဥပဒေနဲ့မညီမညွတ်ဖြစ်နေတဲ့အချိန်မှာအခုလိုတန်ဖိုးတီးတာဒါဟုတ်တီးတာစသည်တို့ဘူးအရေးယူနေချင်းဒီလည်းပဲဥပဒေနဲ့ညီညွတ်တယ်လို့တော့မဆုံးနိုင်ပါဘူးဗျာဒီတမုတ်တီးတာတွေကိုသာလိုက်ပြီးတော့လုံနေမယ်ဆိုရင်အကျဲအကျဲမငိမ့်ွယ်ရဲနဲ့ပြည်သူကအချင်းများမှာကိုစိုးရိမ်နေ
လွှတ်တော်တည်ကျင်းပမယ့်နေ့မှာပဲအစိုးရထိုက်တန်းကောင်းဆောင်တွေကိုဖမ်းဆီးပြီးအာဏာသိမ်းလိုက်တာကြောင့်ညစဉ်တန်းပုံတီကန့်ကွက်တာအပြင်အစိုးရဝန်ထမ်းတွေအလုံမစင်ပဲဆန္ဒပြဖို့ဖဲကျိုးနေလှုပ်ရှားမှုတွေမှာပါဝင်ဖို့အပြင်လမ်းပေါ်ထွက်လှုပ်ရှားမှုတွေလည်းထွက်ပေါ်နေတာဖြစ်ပါတယ်ရှင်
အခါတော့သတင်းတင်ပြခဲ့တာပါရှင်မန္တလေးမြို့ဆေးသက်ကတူရှိမှမနေ့တုန်းကကန့်ကွက်ဆန္ဒပြလို့ဖမ်းခံခဲ့ရတဲ့တက်ကြွလှုပ်ရှားသူ၄ယောက်ကိုတော့ဒီကနေ့ချန်အေးသာဆန်တရားရုံးမှာရုံးထုတ်စစ်ဆေးခဲ့ပါတယ်လုံခြုံရေးတင်းကျပ်ထားတဲ့ကြားကပဲဖမ်းခံထားရသူတွေကိုထောက်ခံမှုပြသတဲ့အနေနဲ့လူငယ်တချို့ကပန်းတွေလာရောက်ပေးဖို့ကြိုးစားခဲ့ကြတယ်လို့ဆရာနာရှင်ကိုကန့်ကွက်တဲ့ကြွေးကြော်မှုတွေတချင်းတွေလည်းတည်ဆူခဲ့ကြပါတယ်အပြည့်အစုံကိုတော့ကိုရိုင်းသတင်းသွားယူခဲ့တဲ့ကိုထိုင်အောင်ခန်းကသတင်းပို့ပါတယ်ရှင်
အရသာဆိုးရကိုဖိချပြီးစစ်တပ်ကအာဏာသိမ်းတဲ့လုပ်ရက်ကိုကန့်ကွက်တဲ့အနေနဲ့မန္တလေးစစ်တပ်တို့ရှေ့မှာဆန္ဒပြခဲ့ကြတဲ့လူငယ်၄ယောက်ကိုဖမ်းဆီးသွားပြီးနောက်တနေ့မှာပဲမန္တလေးချင်းတာဆန်တရားရုံးမှာရုံးထုတ်စစ်ဆေးခဲ့တာပါဖမ်းဆီးထားသူတွေကတော့ငိမ့်ညံ့စွာစူဝေးခွင့်နဲ့စီတန်းလှည့်လည်ခွင့်ဆိုင်ရာဥပဒေပုံမှန်19အပြင်တဘာဝဘေးရန်နေဆိုင်ရာစီမံခန့်ခွဲမှုဥပဒေတို့နဲ့ပါအရေးယူထားတယ်လို့လည်းချင်းတာဆန်မြို့နယ်တရားသူကြီးဦးကျော်မျိုးဝင်းကပြောပါတယ
်ရေမှုတင်ကွာနေဒီကံပြေဆုံးအောင်ပါလေးဦးပေါ့နော်သူတို့ကိုနေစုစီပုံမှန်စကုန်းနဲ့ဆွဆူပါတယ်ဆွဆူတဲ့အကြောင်းရင်းကတော့ကွန်ပျူတာမြေပဲနဲ့ဒီစီတန်းလေးလေးချင်းဆန္ဒပြခြင်းမမှုပြီးတော့ပြဆွဆူတဲ့ဆန္ဒပြတယ်အဲဒီငှနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီနေ့အမှုလက္ခဏာရှိတဲ့တရားလိုရဲမှုတင်ကိုစစ်ဆေးပါတယ်နောက်ဒီဘက်ကသဘာဝဘေးရန်နဲ့ဆိုင်ရာပုံမှန်25နဲ့ဆွဲတဲ့မြေပဲလူကြောက်တဲ့လူကိုစစ်ဆေးပါတယ်ဆွေးဆဲပြီးတော့မှပဲကျွန်တော်ကဆွေးကြတဲ့အနေနဲ့ကျွန်တော်ဆွေးကြတဲ့ဖြစ်တဲ့ဆိုတော့ဒီကံဘကတတိယဇင်တင်နာတို့ဒီကံဆက်ပေါ်လာရေးဆက်လုပ်ပါမယ်
ဖန်စီခံရတဲ့ကျောင်းသားတမကဖွဲ့ဝင်ကိုပြည့်စုံအောင်စောကာဦးကိုရဲဝင်းထွန်းနဲ့ကိုမင်းညီညီကိုတို့ကိုငိမ့်ညံ့စွာစူဝေးခွင့်နဲ့စီတန်းလှည့်လည်ခွင့်ဆိုင်ရာဥပဒေပြင်တဘာဝဘေးရနေဆိုင်ရာဥပဒေနဲ့ပါမှုဖွင့်တရားစွဲဆိုထားတာဟာမျှတမှုမရှိဘူးလို့လဲဆန္ဒပြလှူရှာမှုမှာဥဆောင်ပါဝင်ခဲ့သူကိုတီစာဆန်းကပြောပါတယ
်တဘာဝဘေးဆိုမှကြာခုလက်ရှိလည်းပဲကျွန်တော်တို့ဒီပေါ့နော်စူဝေးနေတဲ့ဒီဆန္ဒပြကံကွက်နေတဲ့ဒီလှုပ်ရှားမှုတွေကျွန်တော်တို့ဒီဒီမိုကရေစီဘက်တော်သားတွေရှိတဲ့သူတစ်ဖက်ကလည်းပဲကျွန်တော်တို့ပေါ့နော်ဒီအမျိုးဘာသာသာသနာအုပ်စုတွေဒီတက်မတော်ထောက်ခံပွဲဆိုတဲ့လူတွေပေါ့နော်အရေးအတွက်များစွာလုပ်နေတဲ့ဟာတွေလည်းအများကြီးရှိပါတယ်ခင်ဗျာနော်အဲ့ဒါတွေကလည်းပဲကျွန်တော်တို့ဘလို့မှမဖြစ်တဲ့ကိစ္စတွေပါပဲခင်ဗျာနော်အဲ့ကျွန်တော်တို့အနေနဲ့ကတော့ဒီရင်းစုစီနဲ့ဆွဲတာကိုရောဒီသဘာဝဘေးနဲ့ဆွဲတာကိုရောလုံးဝဒါလက်မခံဘူးပေါ့နော်ဒါတွေကတော့မဖြစ်တဲ့ကိစ္စတွေလို့ယူဆပါတယ်ခင်ဗျာ
နောက်တစ်ချိန်ရုံးချင်းကိုတော့လာမယ့်တနင်္လာနေ့ပြန်လည်ချိန်ဆိုထားပါတယ်စစ်တပ်ကအာဏာသိမ်းတဲ့လုပ်ရက်ပေါ်စစ်ရင်ကန့်ကွက်သူတွေကိုအာဏာပိုင်တွေအရေးနေတဲ့တချိန်ထဲမှာပဲယာနဲ့ချီတဲ့စစ်တပ်ထောက်ခံသူတွေကတော့မန္တလေးမနော်ရမန်ကွင်းမှာစုဝေးပြီးတပ်မတော်ရဲ့အာဏာသိမ်းတဲ့လုပ်ရက်ကိုထောက်ခံကြောင်းပြသခဲ့ကြပါတယ်ခင်ဗျာ
UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံကရရှိတဲ့သတင်းတွေကို VOA ကဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်နိုင်ငံတော်စီမံခန့်ခွဲမှုကောင်စီအစိုးရအဖွဲ့မှပါဝင်ဖို့အတွက်အာဏာသိမ်းစစ်အုပ်ချုပ်ရေးအဖွဲ့ကနိုင်ငံရေးပါတီတချို့ကိုကန့်လန့်ပေးခဲ့ပေမဲ့တချို့ကတော့လက်မခံကြပါဘူးအခုလိုမျိုးအာဏာသိမ်းစစ်အုပ်ချုပ်ရေးအဖွဲ့ကန့်လန့်ချက်အပေါ်နိုင်ငံရေးအင်အားစုတွေကြားမှာသဘောထားအမြင်တွေကွဲနေတဲ့အကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကတင်ပြပါမယ်ရှင်
သမ္မတကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောင်းလှိုင်ဦးဆောင်ပြီးနိုင်ငံတော်စီမံခန့်ခွဲမှုကောင်စီဖွဲ့စည်းလိုက်ပြီးနောက်အစိုးရဖွဲ့မှပါဝင်ဖို့တိုင်းနာပါတီတွေပါဝင်နိုင်ငံရေးပါတီတွေကိုကန့်လန့်ခဲ့တာပါဒီလိုကန့်လန့်ခံရတဲ့ထက်ကလူပေါင်းတဲ့ဒီမိုကရက်တစ်ပါတီကတော့မြင်းပယ်ခဲ့တဲ့အကြောင်းပါတီပြောခွင့်ရသူတော်နှင်းနှင်းဖွေးကပြောပါတယ
်ဒီကတော့တီတော်မှုကုတ်ပွဲကော်မရှင်ရဲ့နိုင်ငံရေးပါတီများဌာနကတာဝန်ရှိသူတွေကဒီမတ်စီဖုံးစစ်တယ်ရှင့်ဒါကတူကဒီအစိုးရဆက်မှာပါဝင်မှုဖြစ်ပြီးတော့ကျွန်တော်ပါတီကနေပြီးတော့ကိုယ်စလဲတိတ်ရောက်ပေါ့နော်အပေးပါလို့ပြောတာရှိတယ်ပြီးတဲ့ခါကျတော့အဲ့ဒီပေးမဲ့ကိုယ်စလဲရဲ့နာမည်နဲ့ကိုယ်ရည်ရည်ရင်ပေးပါလို့ပြောတာရှိတယ်ရှင့်အဲကျွန်တော်ပါတီကတော့ဒီအိဆာမှာပူပေါင်းပါဝင်ဆောင်ရွက်ဖို့အတွက်သဘောထားမရှိသေးကြအောင်ဆောင်ပြလိုက်ပါတယ်ရှင
့်စစ်တပ်ကအာဏာသိမ်းပြီးနောက်ဖွဲ့စည်းခဲ့တဲ့အစိုးရဖွဲ့ထဲမှာတာဝန်ယူဖို့နိုင်ငံရေးပါတီတချို့ကတော့လက်ခံခဲ့ကြတာပါ Lubangte Party Piokuya, Tonin Puigaro, Sitaya Kananchaha, Democracy Lulare, Yasu Reja, say one question, Loya Pimia Mare.
Luka, the Nangano, Anna, would be in a by man and party table, Kanana Kitakaro, Takriga, the Timothy, and Azumi, Dalem, Marsavia, is credit on you, the family was you Taliare.
A soya potema, Tawun Yubo, Kanana, Yins and Keratema, Tainan Nangay Party, the Chule Pawe Mare. A shoe chimuda party hale, a soya poema, Puban Bowen Bo, Sitaka, Kanan Kevy Met, Ninsan Kejao, Party Twin Musalang, or Min Lang up Yoware.
You each yanit the same of Soya Poet, not so long anima Bowen Bo, so you are General Party, Okata, Wallet, Bonsa, the Yar, Jang Jar and the Jarret, Soya Poet, Long Anima, Bowen Bo, Bona, a bending answer on the Yobau, the Rollet, the little can go, the little Nino Bona, or send them the little Poos of your Yobia like that.
A show chimura badiha, Natano say you got Wema, Yakan Bina, Mugudai, Bugurai Sada, Toto Guzele, Shinia, Shimbian Kebi met, and I maya kebabu. Tainan and a ye party to Kubjida, K and DB, K and Mura, Democratic Party Garo. Sitaka, Soya Wema, Pawimbo, Kalan Cheku, Lakan Kejao, Party Ogata, Uma, and Bisuga, Yoware.
Pekoro, Yetavo, Atile, Finwin, Nigajadabo.
ကျွန်တော်တို့တယောက်တော့နာမည်စင်းပြလိုက်တယ်ဒါပေမဲ့ဗမာမထွက်လာသေးသေးတဲ့ကျွန်တော်ရဲ့အားတော့တိကျပြောလို့မရသေးဘူးပေါ့တပည့်ကိုစဉ်းစားလို့မှကျွန်တော်တို့ကသဘောတူလိုက်တယ်ဒါပေမဲ့ကျွန်တော်တို့ပါတီတောင်ဝမ်းနေပြီးတော့တခုရမယ်လို့ပြောဖို့တော့အဲ့လိုသဘောညှိနှိုင်းထားကြတယ်ကျန်ဒီပါတီဟာကရင်ပြည်နယ်ခြေစိုက်ပါတီ၃ခုနဲ့ပလုံစောသဒီမိုကရက်တစ်ပါတီဝင်တချို့ပေါင်းစည်းတည်ဆောင်ထ လည်းလက်ရှိဥက္ကဋ္ဌစောသွန်းအောင်မြင့်ဟာနိုင်ငံတော်စီမံခန့်ခွဲရေးကောင်စီအစိုးရရဲ့တိုင်းသားလူမျိုးများရေးရဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဖြစ်ခန့်ထားသလိုကရင်ပြည်သူ့ပါတီဝင် KNU ဘိုဟိုလုံမှုဆောင်ဟောင်းမန်းကြီးမောင်ကလည်းဘိုဟိုစစ်နိုင်ငံတော်စီမံခန့်ခွဲရေးကောင်စီအဖွဲ့မှရွေးချယ်ခန့်ထားပါတယ်AMP ရခိုင်မျိုးရပါတီကသောအိနုစိန်ဟာလည်းဘိုဟိုစစ်နိုင်ငံတော်စီမံခန့်ခွဲရေးကောင်စီဖွဲ့ဝင်ဖြစ်တာဝန်ပေးထားပါတယ်တိုင်းသားပါတီတခုဖြစ်တဲ့ကရင်မျိုးရပါတီ KMP ကတော့စစ်တပ်ကဖွဲ့စည်းထားတဲ့အစိုးရဖွဲ့မှပါဝင်ဖို့ရန်လူကားတစ်စက်ကမ်းလှမ်းခဲ့တာကိုငြင်းဆန်ထားပါတယ်ရွေးကောက်ပွဲမှာနိုင်ရထားတဲ့အာဏာရအန္တဒီပါတီကကိုယ်စားလှယ်တွေဥဆောင်ပြီးလွတ်တော်အသစ်ကျင်းပမဲ့နေ့မှာပဲအာဏာသိမ်းလိုက်တဲ့စစ်တပ်ကတော့အဖွဲ့ဝင်၁၂ဦးပါဝင်တဲ့နိုင်ငံတော်စီမံခန့်ခွဲရေးကောင်စီကိုဖွဲ့စည်းခဲ့သလိုတိုင်းနယ်ပြည်နယ်ဆက်ဆဲအုပ်ချုပ်မဲ့ကောင်စီတွေကလည်းတာဝန်ပေးခဲ့ပါတယ်ခင်ဗျာ
ဒါကတော့ကိုနိုင်ကုန်းအိမ်သတင်းပို့တာပါရှင်။တမ်ဘရော်နဲ့အေးအေးရခိုင်လက်နက်ကိုင်အဖွဲ့ကြားမှာစစ်ရေးပဋိပက္ခတွေရှိခဲ့တဲ့ရခိုင်ပြည်နယ်တွေကအဓိကနိုင်ငံရေးပါတီဖြစ်တဲ့ ANP ရခိုင်အမျိုးသားပါတီကတော့ဘာကြောင့်စစ်အစိုးရနဲ့ပူးပေါင်းတယ်လဲဆိုတာကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုတက်နိုင်ကဆက်ပြီးတော့ပြောပြပါမယ်ရှင်
။တမ်ဘရော်ကအာဏာသိမ်းလိုက်တဲ့လုပ်ရက်ကိုလက်မခံနိုင်ကြောင်းတိုင်းဒေသနိုင်ငံရေးပါတီတွေဖြစ်တဲ့ကချင်ပြည်နယ်ပြည်သူ့ပါတီကရင်မျိုးသားဒီမိုကရက်တစ်ပါတီ၊ရှမ်းမျိုးသားဒီမိုကရက်တစ်ပါတီ၊မွန်ညင်ညာရေးပါတီနဲ့ကရပြည်နယ်ဒီမိုကရက်တစ်ပါတီတို့ကဒီကနေ့ပဲပူးတွဲကြေညာချက်ထုတ်ပြန်လိုက်ပါတယ်။ရွေးကောက်ပွဲရလဒ်ကိုရှေ့ခံပြီးအာဏာသိမ်းတဲ့လုပ်ရက်ဟာမဖြစ်သင့်သလိုနိုင်ငံရေးနည်းလမ်းနဲ့အဖြေရှာဖို့လည်းတိုက်တွန်းထားကြောင်းကရပြည်နယ်ဒီမိုကရက်တစ်ပါတီပြောခွင့်ရဦးသေးရေကပြောပါတယ
်။ဟုတ်ကဲ့ပါ။ဒါတော့ကျွန်တော်ငါပြည်နယ်ငါပါတီကနေထုတ်ပြတဲ့စာပေါ့နော်။ဒါလည်းဟိုကျွန်တော်ပါတီကထုတ်ပြတယ်အထူးတူပါပဲ။ကျွန်တော်တိုင်းရင်းသားတွေကလည်းဒါအာဏာရှင်နေ့အနေနဲ့အနာရှိစနေအဲအုတ်ချုံမီတော့ကျွန်တော်တို့ရှုပ်ချတယ်လက်မခံနိုင်ဘူးပေါ့နော်နောက်ပြီးတော့မှလက်ရှိဖြစ်နေတဲ့ဒီရွေးကောက်ပွဲရလာကိုချေခါပြီးတော့မှတောက်ပြုတ်ပြီးတော့မှလည်းဒီလိုအနာသိမ့်နေဆိုတာလည်းဒါကောင်းတဲ့အရာမဟုတ်ဆိုတာဆိုကျွန်တော်လည်းလို့ပဲဆိုလို့ရှိတာပါနောက်ပြီးတော့မှဒီလိုပြဿနာဖြစ်လာတဲ့နှစ်ဖက်စလုံးဒါပြည်လည်းညှိနှိုင်းချေရှာချဖို့လည်းတောက်ဆိုတဲ့အနေနဲ့ပါပဲ
လွှတ်တော်နဲ့အစိုးရတိုက်ဖွဲ့မရှိမှာပဲတမ်တော်ကအနာသိမ့်ပြီးအရသာအစိုးရခေါင်းဆောင်တွေကိုပါဖန်စီထင်းထင်းလိုက်တဲ့ပေါ့စံကျင်တဲ့သဘောထားတွေထက်ပေါ်နေရမှာတိုင်းဒေသနိုင်ငံရေးပါတီတွေလည်းပါဝင်လာကြတာပါ။ကြရပြည်နယ်ဒီမိုကရက်တစ်ပါတီပြောခွင့်ရဦးသေးရကတော့စစ်တပ်ကအာဏာသိမ်းတဲ့အလေးထားတိုင်းပြည်အတွက်ကျိုးမရှိဘူးလို့ပြောပါတယ်
။အာဏာသိမ်းရဆိုတာကတဲ့ကကျွန်တော်တို့အနေနဲ့လည်းဒါအစီအစဲရှိပြီးသားဖြစ်ပါတယ်။အစီအမရှိပြီးသားဖြစ်ပါတယ်။ဆိုတော့အာဏာသိမ်းရတဲ့လောက်ရတော့ဒါဘယ်သူမှမကြိုက်ဘူးနော်။ကျွန်တော်တို့ပြည်သူပြည်အလုံးမကြိုက်ဘူး။ရှင်းပြောရင်ဒါတကဘာလုံးမှရှိနေတဲ့လူသားတိုင်းကအာဏာရှင်အနာတိုင်းနေဆိုတာကဟိုမကြိုက်ကြဘူးပေါ့နော်ဆိုတော့ဒီလိုလောက်ရတယ်ကလည်းဒါတတ်မတော်အတွက်မကောင်းတယ်လို့ပြည်သူလူထုကလည်းနိနာစီတဲ့ လောက်ရဖြစ်တယ်ဆိုတဲ့အကြောင်းကျွန်တော်တို့ပြောရချက်ဖြစ်ပါတယ
်စစ်တပ်ကအာဏာသိမ်းလိုက်တဲ့ပေါ်တိုင်းဒေသနိုင်ငံရဲ့အင်အားစုတွေကြားစိုးရိမ်မှုတွေနဲ့ကန့်ကွက်တဲ့သဘောထားတွေထွက်ပေါ်နေသလိုတပ်မတော်ကအာဏာသိမ်းပြီးဖွဲ့စည်းခဲ့တဲ့အစိုးရနဲ့ပူးပေါင်းဖို့လက်ခံသူတွေလည်းရှိပါတယ်ပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲတုန်းကရခိုင်ပြည်နယ်မှာအများစုအနိုင်ရထားတဲ့ရခိုင်မျိုးသားပါတီ ANP ကတော့ရခိုင်လူထုအကျိုးအတွက်ပူးပေါင်းဖို့ဆုံးဖြတ်ခဲ့တာလို့ပါတီထိုက်တန်းကောင်းဆောင်တဦးဖြစ်တဲ့ဥဖေတန်းကပြောပါတယ်
အိုအန်ရီပါတီအနေနဲ့စွတ်တော်ထဲမှာရောစွတ်တော်ပြည်မှာမှာရောရခိုင်မျိုးသားအကျိုးစီးပွားတာအတွက်အကျိုးပြုခဲ့တာတွေအဲတအောက်ကိုနည်းရမရှိတော့လို့ပြောလို့ရတယ်ပြီးတော့တောက်တော်ဖက်ကလည်းကျွန်တော်အဲ့လိုပဲပြောခြင်းနဲ့အင်းကြီးအတွက်ကျွန်တော်တို့ဟိုဒီနဲ့တိုက်ပွဲဖြစ်ပြီးဒီအမဘေးကျော်စတူဒီယိုတွေပေါ့အများကြီးကျွန်တော်တို့ဂျုံခဲ့ရတယ်အဲ့တော့ကျွန်တော်တို့ကဘက်ဖက်ကမှဒါပါမပါတင်ဘူးပေါ့နော်ကျွန်တော်တို့အလိုက်တိုက်ဆက်ဆံတင်တယ်အမီးဒီအကျိုးစီးပွားအတွက်ဆိုရင်တက်မတော်နဲ့လည်းပေါင်းလို့ရတယ်အဲ့ဒီနဲ့ပေါင်းလို့ရတယ်အဲ့ဒီအမီးသားမျိုးနဲ့ဒီနေ့တမန်တော်ကကမ်းမှန်းလာတဲ့အခြေအနေပေါ်မှာဒါကျွန်တော်တို့ကပူပေါင်းဆောင်ရွက်ရခြင်းဖြစ်တယ်လို့ကျွန်တော်အကြံအစည်ပြောချင်တယ်ပေါ့နော်
။ရွေးကောက်ပွဲလုပ်ငန်းမှာအနေချက်တွေကိုအကြောင်းပြပြီးစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်အရသာဆွေရခေါင်းဆောင်တွေကိုဖမ်းဆီးပြီးရေးယူဖို့တီလှုပ်လာတဲ့အတွက်ပြည်ထိုင်ပြည်ပကစန့်ကျင်ကန့်ကွက်မှုတွေလည်းထွက်ပေါ်လာနေတာပါ။မနေ့တုန်းကလည်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကစစ်တပ်ကအာဏာသိမ်းထားတာကိုစွန့်လွှတ်ဖို့နဲ့ဖမ်းဆီးထားသူတွေကိုပြန်လည်ဖို့တိုက်တွန်းခဲ့တယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းမြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်ကျင့်သုံးဖို့နဲ့ဖန်စီထားသူတွေကိုပြန်လွှတ်ဖို့တညီတညာတည်းတောင်းဆိုခဲ့ကြပါတယ်ခင်ဗျာ
။ဒါကတော့ VOA သတင်းတော်ကိုတက်နိုင်ဖြစ်ပါရဲ့ရှင်။တောက်ချာနေ냐ပဲအတွက် VOA မြန်မာဝိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးမယ့်အပတ်စဉ်အမျိုးသမီးကဏ္ဍမှာတော့စစ်တပ်ကအယက်သားအစိုးရစီကနေအာဏာသိမ်းတဲ့အပေါ်မှာအမျိုးသမီးဒုရဲ့သဘောထားအမြင်တွေဘယ်လိုရှိသလဲဆိုတာကိုမက်ဖြူခင်ဖြူထွေးကတင်ပြထားပါရဲ့ရှင်။
ကဝေးဦးစီချုပ်ကိုချုပ်မှုကြီးမေအောင်လိုင်ဟာဒီလတည့်ရနေမှာပဲကျန်းပြည်အနာကိုသိမ်းယူလိုက်ပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုဖမ်းဆီးထိန်းသိမ်းလိုက်တဲ့အပေါ်မှာပြည်သူအများစုကမကြေမနက်ဖြစ်နေကြတာပါဒီမိုကရေစီနှိမ့်ချရွေးကောက်တင်မြှောက်ထားတဲ့အစိုးရတည့်ရကိုဖျောက်ချပြီးအာဏာသိမ်းယူလိုက်တာကိုဘယ်လိုနည်းနဲ့မှလက်မခံနိုင်ဘူးလို့သတင်းသမားတဦးဖြစ်တဲ့မဝင်မသိန်းကပြောပါတယ်
ကိုလိုမျိုးစစ်တပ်ကနေပြီးတော့ဟိုအာဏာသိမ်းလိုက်တာမော်ဒမအနေနဲ့လက်မခံဘူး။ဘာလို့လဲဆိုတော့အခုဒီမိုကရေစီနည်းလမ်းအရာဆက်စပ်ညှိနှိုင်းတာတွေပြည်လဲအောင်ညှိနှိုင်းဆောင်ရွက်တာတွေလုပ်လို့ရရဲ့ဒါနဲ့တကယ်တိုင်းပြည်ကလည်းသူတို့ဒီအာဏာသိမ်းရလောက်အောင်ဘောနောစုပ်အောင်ကြွားမှုဆိုတဲ့ဟာမျိုးကြီးလည်းဘာမှမရှိသေးဘူး။မရှိသေးတဲ့အချိန်မှာအကြောင်းပြချက်ကမခိုင်လုံဘောနောအကြောင်းပြချက်ခိုင်လုံခြင်းမရှိဘဲနဲ့အခုအာဏာသိမ်းလိုက်တာကိုဒီမအနေနဲ့ဟိုလက်မခံပါဘူး။ပြည်သူတရားအနေနဲ့အနေနဲ့လက်မခံဘူးလို့ဟိုမီဒီယာသမားတရားအနေနဲ့လက်မခံပါဘူးဟုတ်
မြန်မာစစ်တပ်ကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနိုင်ရခဲ့တဲ့ပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲမတမာမှုဖြစ်နိုင်တဲ့မဲစင်ပေါင်း10တန်းကျော်ရှိရလို့အထောက်အထားမပြဘဲပြောဆိုခဲ့ပြီးအစိုးရနဲ့ရွေးကောက်ပွဲကော်မရှင်ကိုလည်းသတိပေးတာတွေလုပ်ခဲ့ပါတယ်။ရွေးကောက်ပွဲကော်မရှင်ကတော့စစ်တပ်ကဆွဆွဲတယ်လို့မဲမတမာမှုတွေမရှိခဲ့ဘူးလို့ပြောဆိုထားပြီးပြည်တွင်းနဲ့နိုင်ငံတကာကရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကလည်းပြီးခဲ့တဲ့ရွေးကောက်ပွဲမှာအစီအစဉ်မကျတဲ့မှားယွင်းမှုတွေလိုအပ်ချက်တွေရှိခဲ့တယ်ဆိုရမှန်ပေမဲ့လို့ရွေးကောက်ပွဲရလဒ်ကိုပြောင်းလဲပြစ်နိုင်လောက်တဲ့အထိမဲမတမာမှုမျိုးတော့မရှိခဲ့ဘူးလို့ပြောဆိုကြပါတယ်မြန်မာစစ်တပ်ရဲ့ဆွဆွဲချက်ဟာခိုင်လုံမှုမရှိတယ်လို့ဒီအချက်ကအာဏာသိမ်းမှုအတွက်အကြောင်းပြချက်လည်းမဟုတ်ဘူးလို့ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာခဲ့တဲ့ဖန်တီးရင်အဖွဲ့ရဲ့ညွှန်ကြားရေးမှူးမတ်ခင်လေးငယ်ကပြောပါတယ်
ကျမတို့ကလာလက်မခံနိုင်ဘူးပေါ့နော်။ဘာလို့လဲဆိုတော့ဒါဒီမိုကရေစီကိုတိဆောက်တဲ့နောက်ဒီရွေးကောက်ပွဲမှာဆိုလဲကျမတို့ကလည်းဒီဆောင်ကြီးလစ်လာတဲ့အနေနဲ့လဲပါတော့ရင်ရွေးကောက်ပွဲမှာမဲစင်းတွေကတော့မတိကြတာမှန်ပေမဲ့သူတို့ဆွဆွဲတဲ့လောက်ကြီးလဲမဟုတ်တလို့ရလက်ကလူလူရယ်တကယ်ရွေးကောက်ပွဲနေ့မှာမဲရည်ကျဲမှုပုံစံနေမဲပေးဖို့မှာလက်မြင်တို့ထားတဲ့စနစ်တွေအရာဒါကလူလူရယ်ဆန္ဒအမှန်ဖြစ်တယ်ဆိုတော့ကျမတို့ကသုံးသပ်လို့ရတယ်ပေါ့နော်။အဲ့တော့အဲ့ဒါကိုအကြောင်းစာရေးမယ်ရှားပြီးတော့အာဏာသိမ်းတာရောလုံးဝလက်ခံလို့မရဘူးပြီးကျမတို့ကကျမတို့နိုင်ငံဒီမိုကရေစီစနစ်နဲ့တွားမှဖွင့်ပြမယ်ဆိုတော့လေယုံကြည်တဲ့အချိန်မှာဒီစစ်အာဏာရှင်လက်အောက်ကိုပြန်မကြဖို့တော့ကျမတို့ကတော့အများကြီးဆက်စူးစမ်းမှာပေါ့နော်ဘလို့မှတော့လက်မခံနိုင်ဘူးဆိုတော့အခြေခံအချက်ပါဟုတ
်ပြည်သူရွေးကောက်တင်မြှောက်ချတဲ့အစိုးရကိုဖယ်ရှားပြည်သူခေါင်းဆောင်တွေကိုဖမ်းဆီးထိန်းသိမ်းပြီးလက်နက်အင်အားနဲ့အာဏာသိမ်းတာဟာပြည်သူဆန္ဒကိုဆန့်ကျင်တာဖြစ်လို့လက်မခံနိုင်ဘူးလို့အလုကမာကြီးလှူရှားသူတူဖြစ်တဲ့မတ်တသက်အောင်ကလည်းပြောပါတယ်
ဒီအာဏာသိမ်းတဲ့အပေါ်မှာဘလို့မြင်လဲဆိုလို့ရှိရင်တော့ဒါလက်ရှိသူတို့ရောက်ကိုအာဏာသိမ်းခြင်းဖြစ်တယ်ပေါ့နော်ပြီးတော့သူတို့ရဲ့ဒီအာဏာသိမ်းမှုဒီကိုသူတို့ရဲ့အခြေခံဥပဒေအရအာဏာသိမ်းတယ်ဆိုတာဒီလည်းပဲဒါအခြေခံဥပဒေအရအာဏာသိမ်းမှုမမြောက်ဘူးပြီးတော့ရွေးကောက်ပွဲရဲ့ရလက်ပေါ့ဒါဟာလေးစားရမယ်တံပိုးထားရပါမယ်ဘာကြောင့်လဲဆိုတာဒါပြည်သူလူထုတွေရဲ့ဆန္ဒမဲတွေဖြစ်တယ်ပြည်သူလူထုကနေပြီးတော့ရွေးချယ်ထားတဲ့ရွေးကောက်ပွဲရလက်ကိုလေးစားဖို့တံပိုးထားဖို့လိုအပ်တယ်အဲ့ဒီဒရက်စ်အာနာသိမ်းမှုလုံးဝချုံထားတယ်ကန့်ကွက်ပါတယ်ဖြင့
်ဒါတော့လူသမားကြီးဥဆောင်လှူရှားနေသူတူဦးဖြစ်တဲ့မတ်သက်သက်အောင်ပြောသွားတာပါစစ်တပ်အနေနဲ့ပြည်သူတွေရဲ့ဆန္ဒအတိုင်း
ရွေးကောက်ပွဲရလတ်ကိုအတိမတ်ပြုပြီးထိန်းသိမ်းထားတဲ့နိုင်ငံခေါင်းဆောင်တွေကိုပြန်လုပ်ပေးတဲ့နယ်လို့လည်းမတ်တပ်တအောင်ကပြောပါရယ်လက်ရှိအခြေအနေမှာတော့ကျမတို့ကရွေးကောက်ပွဲရလတ်အတိုင်းပဲဆက်လက်လုပ်ဆောင်ဖို့လိုအပ်တယ်လို့မြင်နေအဲ့ဒီအတွက်ကတော့အခုလက်ရှိပေါ့နော်ဒါဆွေးနွေးညှိနှိုင်းမှုတွေကိုလုပ်ဖို့လိုအပ်တယ်နောက်တစ်ခုကကြတော့လက်ရှိထိမှာလည်းပဲကျမတို့ရဲ့ဒီလူလ ဆိုရအခွဲတွေကိုလည်းပဲကျမတို့ဒီသူတွေဘယ်သူမှအသိမှတ်မပြုပါဘူးအဲ့ဒီအတွက်ဒီအနာသိထားတဲ့စစ်အစိုးရအနေနဲ့ပြန်ပြီးတော့ပေါ့နော်ဒါခေါင်းဆောင်တွေနဲ့ညှိနှိုင်းဆွေးနွေးပေးဖို့နဲ့နောက်တစ်ခုကတော့ဖမ်းဆီးထားတဲ့ပြည်သူလူထုတွေရဲ့ခေါင်းဆောင်တွေကိုပြန်ပြီးတော့အမြန်ဆုံးလွတ်ပေးဖို့ပေါ့နော်လိုအပ်ပါတယ်ကျမတို့အနေနဲ့လည်းဒါပြည်သူလူထုအားလုံးရဲ့သဘောထားဆန္ဒတွေဖြစ်နေပါတယ
်ရွေးကောက်ပွဲရလဒ်ကိုမချေနဲ့လို့တင်းမာမှုတွေနဲ့ပြဿနာတွေရှိနေတဲ့ဆိုရင်တော့မှအခုလိုအာနာသိမ့်တဲ့နီးနေတော့မဟုတ်ပဲခေါင်းဆောင်တွေချမှာငင်းငင်းကြမ်းကြမ်းနဲ့ညှိနှိုင်းဆွေးနွေးအဖြေရှာတင်တယ်လို့မဝေမာသိမ့်ကလည်းပြောပါတယ်
အစ်မတော့အတိုင်းပြည်ကိုအေးစံစံနဲ့ဖြစ်စေတဲ့နဲ့အခုဒီနိုင်ငံသားအားလုံးကအခုစိုးရိမ်တော့ကပူပန်မှုတွေအမျိုးမျိုးဖြစ်နေတယ်။အဲ့ကြတဲ့မှာပေါ့နော်ဒီကောလာဟာလာမျိုးစုံကြောင့်လည်းလူတွေကပို့ပြီးစိတ်တင်မှန်ဆင်းရဲတယ်။ဒီအာနာသိရဲ့နောက်ပိုင်းမှာကိုပေါ့နော်လူတွေရဲ့ပေါကတွေကအရန်များနေတဲ့လူတွေရဲ့စိတ်ဖိစီးမှုတွေကလည်းပို့ပြီးတော့တဖြည်းဖြည်းနဲ့မြင့်တက်လာတဲ့အဲ့လိုမျိုးအချိန်မှာကျွန်မကတော့အတိုင်းပြည်ကိုပို့ပြီးအေးချမ်းနဲ့ပြီးအများပြည်သူလိုလားတဲ့ပုံစံမျိုးနဲ့ပဲကျွန်မကဖြစ်စေတဲ့နဲ့အဲ့လိုမျိုးဖြစ်အောင်လဲကျွန်မကတော့ဒီနိုင်ငံသားတဦးအနေနဲ့ကျွန်မမြေတားရက်ခန့်စင်တာကကျွန်တော်တို့ဒီကောင်းဆောင်အသေးသေးကနေပြီးတော့တိုင်းပြည်ကိုပေါ့နော်မျက်နှာမှုပြီးတော့တိုင်းပြည်ပြည်သူပြည်သားတွေအခုတော့ကတွေစိုးရိမ်ပူပန်မှုတွေကိုမျက်နှာမှုပြီးတော့အကောင်းဆုံးပြန်ပြီးတော့နှိမ့်နှိုင်းဖြည့်ချင်းဆောင်ရွက်စေချင်ပါတယ်အခုဒီအများပြည်သူလိုလာတဲ့ဒီမိုကရေစီကိုတွားနေတာကျွန်တော်ဒီနိုင်ငံကဒီမိုကရေစီလမ်းကြောင်းပေါ့ကိုအခုရောက်တယ်လို့ပြောတာမှမမိကမျက်တက်ပဲရှိသေးတယ်ပေါ့နော်ဒီလိုကာလမှာမနောအခုလိုမျိုးဒီပေါ့ကျွန်တော်မှကာလမတားသေးတဲ့အချိန်မှာကျွန်တော်တို့အခုဆိုရင်ပေါ့ကပူပန်မှုတွေနဲ့ဟိုထပ်ပြီးဖြစ်ရတယ်အဲ့ဒါမျိုးကိုကျွန်တော်တို့ကဒီအခုလက်ရှိပေါ့နော်အာသာတင်ထားတဲ့အစိုးရကောအာနာတင်ထားတဲ့လူတွေကကောဒီပြည်သူအစိုးရလို့ပြောတဲ့အခုလက်ရှိပေါ့နော်ဒီပေါ့နော်ထိန်းသိမ်းရင်းခံရတဲ့ခေါင်းဆောင်တွေအားလုံးပေါ့နော်ညီနိုင်ဆောင်ရပေးပါပြည်သူတွေတကယ်ပေါ့နော်ပြည်သူတွေမျက်နှာကိုရှေ့ရှုပြီးတော့တိုင်းပြည်ရဲ့ဒီအနာဂတ်ကိုရှေ့ရှုပြီးတော့ကျွန်တော်တို့ရဲ့အနာဂတ်ကလေးတွေပေါ့မျက်ကိုမျက်နှာမှုပြီးတော့လည်းမတော့အများဆုံးပြည်လဲအောင်ညီညာတော်နည်းနဲ့ညီတိုင်းဖြစ်ချင်းဆောင်ရွက်ပေးကြပါလို့ကျွန်မအနေနဲ့တောင်းဆိုချင်ပါတယ်
။မခင်လင်းငယ်ကတော့နိုင်ငံအတွင်းကိုဗစ်ကပ်ပြီးနဲ့အတူနောက်ဆက်တွဲလူမှုစီဝါအခြေတည်းတွေကြုံရတဲ့အချိန်မှာအခုလိုအာနာသိမ့်တာဟာပြည်သူအလုံးအထွတ်ထွတ်အများကြီးဆုံးရှုံးနေတာစီတယ်လို့ပြောပါရယ်
။ဒီကအရင်ဆုံးတော့ကျွန်မတို့တွေကအခုလက်ရှိဆိုရင်ကိုဗစ်ထိန်းချုပ်နေတဲ့အခြေအနေမှာကိုဒီကိုဗစ်ကာကွယ်ဆေးခုနပထမအကြိမ်ထိုးထားတဲ့လူရယ်ဒုတိယအကြိမ်ဆက်ထိုးနိုင်ပါမလား။နောက်ဒီလိုရဆိုရင်လည်းကိုဗစ်ကာကွယ်ဆေးထိုးကိုပြင်ဆင်တဲ့အချိန်မှာသူတို့တွေကတော့ဘလို့ပဲဒါရီဆက်လုံးမယ်ပဲပြောပြောဒါကအချိန်နဲ့တပြေးညီအစီအစဉ်တကြပေါ့နော်ချိတ်ဆက်ပြီးလုပ်နေရတဲ့ဟာတွေအတွက်အဲ့ဒီကိုဗစ်ကာကွယ်ရေးလုပ်ငန်းစဉ်တွေမှာလည်းအရင်ဆုံးထိခိုက်တယ်ပေါ့နောက်တစ်ခါဆိုလို့ရှိရင်ကျမတို့ဒီမြန်မာနိုင်ငံဟိုဒီမိုကရေစီဖွံ့ဖြိုးတာနိုင်ငံအနေနဲ့ရင်းနှီးမြှုပ်နှံမဲ့ဟာတွေလည်းပဲအခုဆိုလို့ရှိရင်လက်တလောပေါ့နော်ရက်သွားတာမျိုးတွေရှိရအဲ့တော့စီးပွားရေးလည်းထိခိုက်မယ်အလိုလိုမှကိုဗစ်ကြောင့်ဒီစီးပွားရေးကိုပြန်စိုးစားနေရမယ့်အချိန်မှာဒီစစ်အာဏာသိမ်းခံလိုက်တဲ့နိုင်ငံအနေနဲ့ကတော့ကျမတို့ကဘာအလဲမှာအရန်မြင်လာတယ်ပေါ့နော်အဲ့ဒါကတော့မြင်တာတဲ့အချက်နဲ့ကျမတို့လူတွေရဲ့စိတ်ထဲမှာခုနလိုပေါ့ဒါမတရားအနိုင်ကျင့်လို့ရသလားဆိုတဲ့ဟာမျိုးတွေကလည်းလူတွေရဲ့စိတ်ကိုထိခိုက်စေရဲ့ဆိုတော့အဲ့ဒါမျိုးတွေကလည်းကျမတို့ရဲ့ဆုံးရှုံးမြင်လာမှုတွေပေါ့နောက်ကျမတို့ဆိုရင်ခုနအမျိုးသမီးအခွင့်အရေးလုပ်နေတဲ့အဖွဲ့အစည်းနဲ့တိုင်းပြည်ကစစ်အာဏာရှင်စနစ်အောက်ရောက်သွားပြီဆိုတော့ကျမတို့အမျိုးသမီးရဲ့အခွင့်အရေးကပါဝင်ခွင့်လို့ပါလို့ဆိုတာအရန်အလန်းဝေးသွားပြီပေါ့နော်ဒါကတော့ကျမတို့နဲ့တက်ဆိုင်တဲ့ဆုံးရှုံးမှုတွေပေါ့
ဒီလိုဆုံးရှုံးမှုတွေဆက်ပြီးမကြုံရအောင်ပြည်သူတွေကပဲကြိုးစားကြရမှာဖြစ်တယ်လို့လည်းမက်ခင်လေးငယ်ကပြောပါတယ်
။ကျမတို့တွေကဒီဆရာနာရှင်အောက်မှာဆိုရင်တော့ကျမတို့တွေရဲ့မျိုးဆက်လည်းဘလို့မှလူလုံးမလာနိုင်ဘူးဆိုတော့ကျမတို့ကသိရဲ့အခါကြတော့ပေါ့နော်။အခုဆိုလို့ရှိရင်တကယ်လူငယ်လေးတွေအရင်အာနာရှင်စနစ်မှာတော့မှမွေးကစားလောက်ပဲရှိမှလူငယ်လေးတွေကအစဒီအာနာရှင်စနစ်ဖြစ်လာရင်တော့သူတို့အနာဂတ်မကောင်းနိုင်ဘူးဆိုတော့သူတို့သိနေကြရလေအဲ့လိုမျိုးဆိုတဲ့အခါကြတော့လူရစိတ်သက်သာတယ်ကြောက်တယ်မသိနာမလဲသူတို့လုံးသမျှခံမယ်ဆိုတဲ့ဟာမျိုးကမရှိပါဘူးတိုးတော့ကျမတို့အထိတ်အဆက်မိမိနဲ့ဘူးဟာတက်ကြပေါ့နော်ဘလို့တုံ့ပြန်နိုင်မလဲဆိုတာမျိုးရောကျမတို့စဉ်းစားဖို့တော့လိုပါတယ်ဟိုနီးလန်းနေရတော့မတူသားဘူးပေါ့နော်တိုးတော့လည်းပြုပြင်မှုတော့စူးစမ်းနေကြတယ်နီးဘူးဟာတက်ကြနဲ့အထိတ်အဆက်မိမိဖြစ်ဖို့အတွက်ကတော့ဒါတော်တော်စူးစမ်းရမယ်ချင်းတယ်ချင
်းလက်တလုံးမှာတော့အာနာသိမ့်မှုကိုစန့်ကျင်ကန့်ကွက်ကြောင်းပြတဲ့အကြမ်းမဖက်တဲ့နီးနဲ့လူလူလှုပ်ရှားမှုတွေနိုင်ငံအနှံ့နေရာတော်ကများမှာပေါ်ပေါက်လာနေပါတယ်နေနေမှာဖျောင်းနိုင်ပြီးထွန်းတာနဲ့တံပုံးတိတာလို့ လူလူရဲ့မချိနှမှုကိုပြရတာတွေအပြင်စံမာရေးဝန်ထမ်းတွေအထူးကဥဆောင်လှူရှားနေတဲ့အချမ်းမဖက်နီးနဲ့အာဏာရှင်ကိုစန့်ကျင်အန်တူတဲ့ Civil Disobedience Campaign တွေလည်းပိုးပြီးတော့အရှိန်မြင့်လာနေပါတယ်ဒါတွေကိုကြည့်ရင်ပြည်သူအများစုကအာဏာရှင်ကိုမလိုလားဘူးဆိုတာထင်ရှားနေတယ်ဆိုတာတင်ပြရင်ဒီသတင်းပေအမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်ကျမခင်ဗျာပြပါရှင
်မခင်ဖြူထွေးစီစဉ်တင်ဆက်တဲ့အမျိုးသမီးအစီအစဉ်ပါရှင်မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့သဘောထားအမြင်ပေးပို့ခြင်းနဲ့ဆိုရင် voabamis@siphon3.com ဆိုတဲ့ VOA မြန်မာပိုင်းရဲ့ email လိပ်စာတစ်ကိုပေးပို့နိုင်ကြပါတယ်စာလုံးပေါင်းပြပါမယ် voabamese@siphon3.com voabamis@siphon3.com ဖြစ်ပါရဲ့ရှင်ဒီကနေ့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုပြန်ပြီးတော့စူးစီးတင်ပြရမယ်ဆိုရင်တော့ NLD လွှတ်တော်ကိုယ်စားလှယ်15ရောက်ပါဝင်တဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီကို NLD ပါတီကဖွဲ့စည်းလိုက်ပါတယ်NLD ပါတီရဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်များအရေးပေါ်အစည်းအဝေးကိုကိုယ်စားလှယ်300နီးပါးနဲ့အွန်လိုင်းပေါ်ကနေကျင်းပခဲ့ပြီးတော့အခုလိုတညီတညွတ်ထဲဖွဲ့စည်းလိုက်တာဖြစ်တယ်ဆိုပြီးတော့ NLD ပါတီကပြောပါတယ်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဒီကော်မတီကိုသာတရားဝင်ဆက်သွယ်ဖို့လဲညင်ကြားချက်မှာဖော်ပြထားပါတယ်ကုလသမဂ္ဂနဲ့နိုင်ငံတကာအနေနဲ့ဒီအာဏာသိမ်းသူတွေကိုအတိအမှတ်မပြုဘဲနဲ့အရေးယူပေးဖို့တခါဒီဒီမိုကရေစီရေးနဲ့လွတ်လပ်ရေးအတွက်တိုက်တွန်းပေးဖို့အတွက်နိုင်ငံတကာအတိုင်းအဝိုင်းကဝိုင်းဝန်းဆောင်ရွက်ပေးကြဖို့အတွက် NLD ဘဟုကော်မတီကလည်းညင်ညာချက်ထုတ်ပြန်တောင်းဆိုခဲ့ပါတယ်မြန်မာနိုင်ငံမှာဒီအရသာအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးတော့စစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့အပေါ်မှာစန့်ကျင်ဆန္ဒပြမှုတွေနိုင်ငံအနှံ့မှာဖြစ်ပေါ်နေပါတယ်လူငယ်ကျောင်းသားတွေလမ်းပေါ်ထွက်ဆန္ဒပြပွဲတွေဒီကနေ့စတင်ပြုလုပ်ကြသလိုအစိုးရဝန်ထမ်းတွေကလည်းစစ်အစိုးရနဲ့မပေါင်းမှုဆိုတဲ့အာဏာဖီဆန်ရေးဆန္ဒထုတ်ဖော်မှုတွေကိုဆက်လုပ်နေကြပါတယ်ရန်ကုန်တက္ကသိုလ်၊ဒဂုံတက္ကသိုလ်အပါအဝင်တက္ကသိုလ်ကျောင်းသူကျောင်းသားရာနေချီကဆရာနာရှင်စနစ်အလိုမရှိဆိုတဲ့ကြွေးကြော်သံတွေကြွေးကြော်ပြီးတော့မှချီတက်ဆန္ဒပြကြပါတယ်။တက္ကသိုလ်ဆရာဆရာမတွေကလည်းအစိုးရနဲ့မပူးပေါင်းမင်းနဲ့အာနာဖီဆန်နဲ့လှုပ်ရှားဆန္ဒပြမှုတွေမှာပါဝင်ဆန္ဒထုတ်ဖော်နေကြပါတယ်။အစိုးရရန်ညားကြီးလက်ပတ်မှုရသွားအောင်လို့အစိုးရဝန်ထမ်းတွေလုပ်နေကြတာဖြစ်တယ်လို့ဆန္ဒပြပွဲမှာပါသူတွေကပြောပါတယ်။ဆရာနာတိမ်မှုကိုကန့်ကွက်ပြီးတော့ဒီကျမ်းမာရေးဝန်ထမ်းတွေစတင်ခဲ့တဲ့ Civil Disobedience ဖဲချိုးနေလှုပ်ရှားမှုမှာတခြားအစိုးရဌာနတွေလူမှုအဖွဲ့အစည်းတွေလည်းပူးပေါင်းပါဝင်လာကြတာဖြစ်ပါတယ်ဒီနေ့ဆိုရင်လျှက်စစ်တဲ့စွမ်းအင်ဝန်ကြီးဌာနလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနအလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနတိုင်းရင်းသားလူမျိုးများရေးရာဝန်ကြီးဌာနစတဲ့နိုင်ငံတော်ကဝန်ထမ်းတွေလည်းပါဝင်လာကြပါတယ်ညဘက်အင်တွေကနေတံပုံးထီတာကဟွန်တီတာကဘာမကြီးတချင်းဆိုတာတွေကိုလည်းဒီနေ့ည၈နာရီမှာဆက်ပြီးတော့ပြုလုပ်ခဲ့ကြပါတယ်။အခုလိုမျိုးပြည်သူတွေကကိုယ့်ရဲ့အချုပ်အခြာအာဏာကိုပြန်လည်ရရှိအောင်လို့စူးစမ်းနေမှုအပေါ်မှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကြိုဆိုတယ်လို့ဗိုလ်အလုံးမှုဆောင်ဖွဲ့ကအကြေညာချက်ထုတ်ပြန်ပါတယ်။အာဏာဖီဆန်မှုကြောင့်ဖမ်းခံရတာဝန်ထမ်းဖြစ်ကနေထုတ်ပယ်ခံရသူတွေကို NLD ပါတီဝင်တွေကဝိုင်းဝန်းကူညီကြဖို့တာဝန်ရှိတယ်လို့လည်းကြေညာချက်ထဲမှာဖော်ပြပါတယ်။ပြည်သူလူထုရဲ့အချုပ်အခြာအာဏာဆုံးရှုံးမှုကိုပြည်သူနဲ့ဝန်ထမ်းတွေကအကြမ်းမဖက်ငင်းကြမ်းတဲ့နီလနဲ့အာဏာဖီဆန်ဖော်ထုတ်ပြသမှုကနေပြန်လည်ထိမ့်သိမ်းယူနိုင်မှာဖြစ်တယ်လို့ယုံကြည်ကြောင်း NLD ပါတီရဲ့အမှုဆောင်အဖွဲ့ကပြောကြားထားပါတယ်။မြန်မာရေးကိစ္စကိုဒီအာဆီယံအဖွဲ့အနေနဲ့အထူးအစည်းအဝေးပြီးတော့သဘောတူညီချက်တရားထွက်ဖို့လိုအပ်တယ်လို့မလေးရှားနိုင်ငံဝန်ကြီးချုပ်ကလည်းပြောကြားလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာအင်ဒိုနီးရှားသမ္မတနဲ့တွေ့ဆုံစဉ်မှာမလေးရှားဝန်ကြီးချုပ်ကအခုလိုပြောကြားတာပါ။မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးအခြေအနေကိုအင်ဒိုနီးရှားနိုင်ငံလိုပဲမလေးရှားနိုင်ငံကလည်းအလေးအနက်ထားတဲ့အကြောင်းဒါဟာဒီနိုင်ငံရဲ့ဒီမိုကရေစီလုပ်ငန်းစဉ်တွေကိုနောက်ပြန်ဆုတ်တဲ့ခြေလှမ်းတွေဖြစ်ကြောင်းနဲ့မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးမတည်ငြိမ်မှုကဒေသရင်းရဲ့လုံခြုံတည်ငြိမ်ရေးကိုထိခိုက်မှာဆိုးတဲ့အတွက်မြန်မာရေးကိစ္စကိုအာဆီယံအဖွဲ့အနေနဲ့နည်းနည်းအထူးအစည်းအဝေးလုပ်ပြီးတော့သဘောတူညီချက်တရက်ထွက်ပေါ်လာရေးအဆိုပြုဖို့အတွက်မလေးရှားနဲ့အင်ဒိုနီးရှားကသဘောတူကြောင်းပြောပါတယ်။ဒီမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့အပေါ်ကန့်ကွက်ကြောင်းဒေါအောင်ဆန်းစုကြည်အပါအဝင်ဖမ်းဆီးထားသူတွေကိုလွှတ်ပေးဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေလည်းအင်ဒိုနီးရှားတောင်ကိုရီးယားနဲ့အိန္ဒိယနိုင်ငံတွေမှာဒီကနေ့ရှိပါတယ်။အင်းရနိုင်ငံနယူးဒေလီမြို့တော်မှာလုပ်တဲ့ဆန္ဒပြပွဲဆိုရင်ဆန္ဒပြသူယာကနန်ပါဝင်ခဲ့ကြပါလိမ့်ရှင်။ VOA မြန်မာပိုင်းရဲ့ February 5ရက်တောက်ချနေညပဲအစီအစဉ်တွေကို Washington မြို့တော်ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးတော့စက်ပိုင်းအင်ဂျင်နီယာကတော့ Holy Cake ဘာဖြစ်ပါတယ်။ကျွန်မကတော့စုမြတ်မွန်ပါ။မြန်မာနိုင်ငံမှာနောက်ဆုံးဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဖြစ်ပေါ်တိုးတက်သမျှကို VOA မြန်မာပိုင်းရဲ့ Twitter, YouTube နဲ့ Facebook page တွေပေါ်မှာဖော်ပြပေးနေပါတယ်။ TV နဲ့ Radio အစီအစဉ်တွေကနေလည်းနောက်ဆုံးရသတင်းသုံးသပ်ချက်တွေကိုထုတ်လွှင့်ပေးနေပါတယ်။ VOA အစီအစဉ်တွေကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကျွန်မဆုမြတ်မမ
This program has come to you from the Voice of America, Washington.